Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်မတ်လ14ရက်ဘုရုနေ့ညပိုင်းဖီဝီစီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီအချိန်အထိလိုင်းဒိုမီတာ24 25 32နဲ့51တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ရုရှားထောက်လိုင်းဟောင်းနဲ့သမီးဖြစ်သူတို့ဓာတ်ရုပ်စိတ်ခတ်ခံခဲ့ရတဲ့ကိစ္စနဲ့ဆက်နွယ်ပြီးရုရှားတပ်သမား23ယောက်ကိုနှင်ထုတ်ဖို့ဗြိတိန်ကကြေညာလိုက်ပါတယ်။စစ်ကြောလာရဲ့အစနဲ့အာကတရဲ့နည်းနည်းဆန်းကျင်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှ်ရုပ်ဝတ်ပညာပညာရှင်စတီဖင်ဟော့ကင်းဒီကနေ့ပဲကွယ်လွန်သွားပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့သူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမယ်တဲ့မှာဒီဒုက္ခတွေ IDP စခန်းတွေကအစ္စလာမ်ဘာသာဝင်ကမန်လူမျိုးမိသားစုတချို့ရန်ကုန်ကိုပြောင်းရွှေ့နေထိုင်တာနဲ့ပတ်သက်ပြီးတော့
ဒီအဆိုရှင်ကကမန်တိုင်းရင်းသား55စုပြောင်းရွှေ့တာကိုလက်ခံခြင်းအပြင်ဒါဟာ President ဖြစ်ပြီးတော့မှနောက်ထပ်ပြောင်းရွှေ့ဖို့အတွက် IDP စခန်းတွေမှာဘင်္ဂါလီတင်းကျော်ဟာတန်းစီပြီးစောင့်ဆိုင်းနေတယ်ဆိုပြီးတော့တိုင်းရင်းသားမဟုတ်တဲ့ဘင်္ဂါလီတွေနဲ့နိုင်ငံသားဖြစ်ပြီးသားတိုင်းရင်းသားလို့အတိမတ်ပြုပြီးသား
NLD ပါတီရဲ့ရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်စင်မောင်ကခုလိုပြောကြားသွားတာကိုမကြခင်မှာပြည်သူနားဆင်ကြဖို့ရှိပါတယ်။ဒါအပြင်ရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကအပြုသဘောနဲ့ချဉ်းကပ်ပေးဖို့အဓိကထားတောင်းဆိုထားရတဲ့တဲ့င်းနောက်မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဥပဒေလမ်းကြောင်းအရနီးလည်းမှန်ကန်ခြင်းမရှိကြောင်းလွှတ်တော်မတ်တယောက်ကပြောဆိုသွားတဲ့တဲ့င်းစာရတွေကိုလည်းဒီညပိုင်းမှာပြပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတဲ့င်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင်။
ရုရှားထောက်လိုင်းဟောင်းနဲ့သမီးဖြစ်သူတို့အာယုံရော့ထိခိုက်စေတဲ့ဓာတ်ရုပ်စိတ်ခတ်ခံရတဲ့ကိစ္စအတွက်ဖြေရှင်းချက်ပေးဖို့တောင်းဆိုချက်ကိုရုရှားကဖယ်ချလိုက်ပြီးတဲ့နောက်မှာပဲလက်တုံပြန်တဲ့အနေနဲ့ရုရှားသံတမန်23ယောက်ကိုနှင်ထုတ်ဖို့ဗြိတိန်နိုင်ငံကကြေညာလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရုရှားဆိုတာတောင်းရှိသူတွေနှိစက်သူတွေပေါ်စီးပွားရေးအရစစ်ကြေညာရောက်စေတဲ့အစီအစဉ်ဖြစ်ဝန်ကြီးချုပ်ထရီဇာမေအောက်လွှတ်တော်မှာဒီကနေ့ကြေညာရမှာတော့လန်ဒန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုတင်စီထိန်းချုပ်ဖို့ရုရှားနိုင်ငံကလူပုဂ္ဂိုလ်တို့ကိုပြည်ဝင်ဗီဇာမပေးဘဲကန့်သတ်ချက်တွေလည်းပါဝင်ခဲ့ပါတယ်။နိုင်ငံကမဟာမိတ်တွေအနေနဲ့လည်းဗြိတိန်ရဲ့နမူနာကိုယူပြီးရုရှားဆိုရနဲ့ဆက်နွယ်တဲ့ကမ္ဘာတဝန်းကဒေါ်လာဘီလီယံပေါင်းများစွာကိုမိမောင်းထိုးဖိအားပေးကြဖို့လည်းတိုက်တွန်းခဲ့တာပါ။ဥပဒေနဲ့အညီပိုင်ဆိုင်ထားကြောင်းမပြသနိုင်ခဲ့ရင်ပိုင်ဆိုင်မှုတွေကိုတင်စီထိန်းချုပ်မဲ့အရေးယူတန်ခတ်မှုအစီအစဉ်ဟာဗြိတိန်နိုင်ငံတနေနိုင်ငံတွေကဆောင်ရွက်သွားမယ်ဆိုရင်တော့မှရုရှားဆိုရနဲ့ဆက်နွယ်သူတွေအတွက်ထိခိုက်နိုင်တယ်လို့လည်းဗြိတိန်ဆိုရတောင်းရှိသူတွေကပြောဆိုနေကြပါတယ်။ဗြိတိန်အာဏာပိုင်အနေနဲ့ရာဇဝတ်ပြစ်မှုဆိုင်ရာဗန်ဒါရေးဥပဒေအရရုရှားနိုင်ငံသားတွေရဲ့ပိုင်ဆိုင်မှုတွေကိုအရေးယူကန့်တွင်နိုင်တဲ့အခွင့်အာဏာလည်းရှိနေပါတယ်။ရုရှားဆိုရကတော့ထောက်လိုင်းဟောင်းဆာဂေးစကပါနဲ့သမီးဖြစ်သူယူလီယာတို့အစ်စ်တခက်ခံရတဲ့ကိစ္စမှာပတ်သက်ဆက်နွယ်မှုမရှိကြောင်းငြင်းဆန်ထားပြီးရုရှားပေါ်စိုးရိမ်စိတ်တွေကြီးထွားလာအောင်တွေးထုတ်ပေးနေတဲ့လို့ရဖြစ်နေပြောဆိုထားတာပါ။ဆိုဗီယက်ယူနီယံဟောင်းလက်ထက်မှာအသုံးပြုခဲ့မှုတွေဓာတ်ရုပ်စိတ်ဓာတ်နဲ့တက်ခက်ခံရတဲ့ကိစ္စအတွက်ရုရှားအနေနဲ့မနေ့တုန်းကနောက်ဆုံးထားဖြေရှင်းချက်ပေးဖို့လဲဗြိတိန်ဝန်ကြီးချုပ်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဖရော့ကတော့ဓာတ်ရုပ်စိတ်ဓာတ်နမူနာမရမချင်းရုရှားအနေနဲ့တရားဝင်တုံ့ပြန်ချက်ပေးမှာမဟုတ်ကြောင်းပြောဆိုခဲ့တယ်လို့ကုလသမဂ္ဂဓာတ်ရုပ်လက်နက်တားဆီးရေးအဖွဲ့ကတစဉ်စုံစမ်းစစ်ဆေးဖို့လဲပြောဆိုခဲ့ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆော့ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီရဲ့လုပ်ငန်းတွေပြီးဆုံးသွားပြီလို့လွှတ်တော်မှာလူများစုဖြစ်တဲ့အစိုးရပါတီ Republican အမတ်ကအမတ်တွေကပြောလိုက်ပေမဲ့ကော်မတီဝင်အတိုက်ခံ Democrat အမတ်တွေကတော့ဆက်လက်စုံစမ်းစစ်ဆေးဖို့ကြိုးပမ်းသွားမယ်လို့ပြောလိုက်ပါတယ်။သမ္မတအင်မီတော်ကအရာရှိတွေသမ္မတရဲ့မဲဆွဲစီယုံရေးအဖွဲ့တာဝန်ရှိသူတွေထောက်လိုင်းအသိုင်းအဝိုင်းကပုဂ္ဂိုလ်တွေပါဝင်စုံစမ်းမေးမြန်းတဲ့လူပုဂ္ဂိုလ်စီးရင်တဲ့အတူစုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားဖို့လိုအပ်တယ်လို့ယုံကြည်ထားတဲ့အကြောင်းရင်းတွေကိုအသေးစိတ်ရှင်းပြထားတဲ့စာမျက်နှာ22မျက်နှာပါဝင်တဲ့အစီရင်ခံစာကိုလည်းထောက်လိုင်းကော်မတီဝင်အတိုက်ခံ Democratic Amac Adam Schiff ကထုတ်ပြခဲ့ပါတယ်။ကော်မတီရဲ့နှစ်နဲ့ချီစုံစမ်းစစ်ဆေးမှုတွေကတွေ့ရှိချက်တွေနဲ့ပတ်သက်လို့ Republican အမတ်တွေပြည့်စုခဲ့တဲ့အစီရင်ခံစာမူကြမ်းဟာဖြစ်စဉ်တွေကိုလမ်းလွဲအောင်ဖန်တီးထားပြီးသမ္မတအင်ပီတော်ကပြည့်စုထားတဲ့အစီရင်ခံစာတစ်စောင်လို့ဖြစ်နေကြောင်းကိုလည်း Democrat အမတ်တွေကထောက်ပြဝေဖန်ခဲ့ပါတယ်။ထောက်လိုင်းကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေမှာဥဆောင်ခဲ့သူ Republican Party အမတ် Mike Conaway ကတော့သမ္မတ Donald Trump ရဲ့စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိတဲ့ထောက်တာမတူခဲ့ရကြောင်းတနင်္လာနေ့တုန်းကအစိုးရကစားထုတ်ပြန်မှပြောခဲ့ပါတယ်။သူကပဲဆုံးဖြတ်ချက်ချရမှာညံ့ဖြစ်မှုမသင့်တော့တဲ့တွေးဆမှုတွေလုပ်ခဲ့တာမျိုးတော့ရှိကောင်းရှိနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကစာတင်ကြောင်းနဲ့မှာတနက်ပြစ်မှုတွေဖြစ်ပွားနေတဲ့ပေါ်ကွန်ဂရက်စ်တော်ကထိထိရရရဆောင်ရွက်နိုင်ခြင်းမရှိဘူးဆိုပြီးကန့်ကွက်တဲ့အနေနဲ့ နိုင်ငံတော်ကထောင်ထောင်ချီတဲ့ကျောင်းသားတွေနဲ့ဆရာတွေဒီကနေ့ချီတဲ့ဆန္ဒပြကြပါတယ်။ဆန္ဒပြပွဲအတွင်းမှာတော့ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas တည်ထောင်ကျောင်းမှာ February 14ရက်နေ့ကပြစ်ခတ်မှုတွင်သွေးဆုံသွားသူအရေးအတွက်ကိုရည်စူးပြီး18မိနစ်ကြာလမ်းလျှောက်ခဲ့ကြတာပါ။ American ပြည်ရင်းပြည်ပမှာလမ်းလျှောက်ပွဲပေါင်း 3,000 ဒီပါကျင်းပဖို့စီစဉ်ထားခဲ့တဲ့အကြောင်းလဲအခမ်းအနားစီစဉ်သူတွေကပြောဆိုထားကြပါတယ်။စာတင်ကျောင်းတွေနဲ့လူမှုတိုင်းဝန်ကြီးဖြစ်ပွားနေတဲ့သနပ်ပြမှုတွေနဲ့ပတ်သက်လို့ဝန်ထဲကျောင်းနဲ့စုတောင်းစကားတွေကိုအင်တာနက်လူမှုကွန်ရက်တွေကနေပြောဆိုပြီးလက်တွေ့မှာတော့ထိရရဖြစ်ရှင်းမှုတွေမရှိတဲ့အတွက်လွှတ်တော်ကိုကန့်ကွက်ဆန္ဒပြရတာဖြစ်ကြောင်းလဲလမ်းလျှောက်ပွဲတွေကိုစီစဉ်ရမှာပါဝင်တဲ့အမျိုးသမီးလူငယ်ချစ်တဲ့လူရှာမှုဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ကျောင်းသားတွေပညာရေးဝန်ထမ်းတွေအနေနဲ့စာတင်ခန်းနဲ့အိမ်ပြန်လမ်းမှာတရက်နဲ့ပြစ်သက်ခံရမှာကိုစိုးရင်ကြောက်ကြရစီမလို့ပဲစာတင်ကြောင်းဝင်ရှိရမှာဖြစ်တယ်လို့မိဘတွေအနေနဲ့လည်းမနက်ခင်းသားသမီးတွေကိုကြောင်းပို့ပြီးညနေခင်းကျောင်းစင်ချိန်မှာအသက်ရှင်ရချေချောမောအိမ်ပြန်ရောက်တာမျိုးမြင်ရဖို့လိုအပ်တဲ့အကြောင်းလဲကြေညာချက်မှာပြောဆိုထားပါတယ်။
အမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်ကုစားပြည်အောက်လက်တော်မတ်တနေရအတွက်အထူးရွေးကောက်ပွဲပြုလုပ်ခဲ့ရမှာအထက်ခံဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဘက်ကသူကတ်ပြီးအနိုင်ရခဲ့တယ်လို့ဒီနေ့မနေ့အစောပိုင်းမှာပဲကြေညာလိုက်ပါတယ်ဒီအထူးရွေးကောက်ပွဲကိုပြည်နယ်မြို့တော်ပစ်စပတ်ပြင်ပမြို့တစ်ခုမှာကျင်းပရမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကော်နာလက်မနေနဲ့မနေ့ညမဲရီအတွက်ပြီးချိန်အထိစုစုပေါင်းပဲ2,200,000ကျော်ရှိရမှာမဲ900နဲ့ပဲကတ်ပြီးအသာစီးရနေတာပါဒါပေမဲ့မြို့နယ်ရွေးကောက်ပွဲရရှိတဲ့ဘက်ကတော့မနေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲနောက်ဆုံးရလဒ်ကိုတော့မကြေညာသေးပါဘူး။သတင်းမီဒီယာတွေအတွက်လည်းအခုမစ္စတာလမ်နဲ့သူ့ပြိုင်ဘက်အစိုးရပါတီ Republican ကိုယ်စားလှယ်လောင်း Rick Secondo ကမဲသိမ့်မပြတ်သေးတာကြောင့်ဘသူနိုင်နေဆိုတာကိုအတိအကျပြောဖို့စောင့်နေပါသေးတယ်။ American ရေတတော်ဝင်နဲ့အစိုးရရှေ့နေတာဝန်တွေကိုထမ်းဆောင်ခဲ့တဲ့အသက်33နှစ်အရွယ်မစ္စတာလမ်ကသူ့မဲဆွေရွေးကောက်ပွဲထောက်ခံသူတွေကိုမေကွန်းပြော့ရမှာအခုလိုအနိုင်ရသွားပြီလို့ကြေညာခဲ့တာပါ။ဒါပေမဲ့သူ့ပြိုင်ဘက်အသက်60အရွယ်လီဒက်ထောင်လိုင်းရာရှိအောင် Mr. Second ကတော့သူ့မဲဆွေပွဲတွေကိုတညာလုံးဆက်လုပ်သွားမှာဖြစ်ပြီးဒီရွေးကောက်ပွဲအဆုံးမသက်သေးဘူးလို့ဒီမတိုင်ခင်ကပဲပြောထားခဲ့ပါတယ်။တကယ်တော့သမ္မတ Donald Trump အနေနဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီ Pennsylvania ပြည်နယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တာမို့အခုအထူးရွေးကောက်ပွဲရလဒ်ကလာမယ့်နိုဝင်ဘာမှာကျင်းပမယ်လွှတ်တော်ကြားပြတ်ပွဲရွေးကောက်ပွဲတွေအတွက်ကြိုတင်ချက်ပြလက္ခဏာဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝမေကန်တမြန်မာဝိုင်းစီစဉ်ရဲ့ပေါ်ဒူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စကြာဝဠာရဲ့အစနဲ့တွင်းနယ်ကြီးတွေလိုအာကာသရဲ့နည်းနည်းစမ်းကြယ်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကဘာကျော်ဗြိတိရှ်ယူပပိဒပညာရှင်စတီဖင်ဟော့ကင်းဒီနေ့ပဲကွယ်လွန်သွားပါတယ်သွားပါတယ်ဆက်စွန်းနေတဲ့ချီသင်ချပညာပို့ချနေထိုင်ခဲ့ရာဗြိတိန်နိုင်ငံကင်းဘရစ်မြို့ကနေမှာပဲငင်းငင်းချင်းချင်းနဲ့တည်ဆုံသွားတဲ့အကြောင်းလဲမိသားစုပြောဝင်ရသူကပြောပါတယ်သင်ရှားတဲ့သိပ္ပံပညာရှင်ဖြစ်နေရောထူးခြားပြောင်းပြောင်းတဲ့ဘလူးပုတ်ကိုတူဖြစ်နေရောသူ့ရဲ့ဆောင်ရွက်ချက်တွေနဲ့အမွေနှစ်တွေဟာနောက်နှစ်ပေါင်းများစွာအထိရှင်သန်ကျန်ရစ်မှာဖြစ်ကြောင်းလဲကျန်ရစ်သူသားသမီးတွေဖြစ်ကြတဲ့လူစီရောဘတ်နဲ့တင်မနိုကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါခနာကူမှာအကျော်တွေအားနေပြီးလှူရှားလို့မရတဲ့ယောဂရှင်နေတာကိုအသက်21နှစ်အရွယ်မှာတွေ့ခဲ့ရတဲ့ဟော့ကင်းဟာနောက်ဆုံးမှာဗီတက်ကလထိုင်နဲ့သွာလာခဲ့ရတယ်လို့စကားမပြောနိုင်တဲ့အတွက်စကားပြောဆက်ကိုအသုံးပြုခဲ့ရတဲ့အဖြစ်ဖြစ်ခဲ့ပါတယ်။နောက်နှစ်နှင်းငယ်လောက်သာအသက်ရှင်မယ်လို့ဆရာဝန်တွေကခန့်မှန်းခဲ့ကြပေမဲ့လည်းဆက်လက်ရှင်သန်ခဲ့ပြီးကမ္ဘာကျော်ယူပပိဒပညာရှင်အယ်ဘတ်အိုင်စတိုင်ရဲ့ရေဝီယာ200 theory နဲ့ quantum mechanics theory တို့ကြားပေါင်းကူးပေးနိုင်မှုကျူးပန်းမှုတွေပါဝင်သိပ္ပံပညာမှာအရေးကြီးတဲ့သုတေသနလေ့လာမှုတွေကိုအာရုံစိုက်ဆောင်ရွက်ခဲ့တာပါ။
ဖိလစ်ပိုင်သမ္မတရိုဒီဂိုဒီတာတေကဖိလစ်ပိုင်နိုင်ငံအနေနဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေနှုတ်ထွက်လိုက်ပြီလို့ဒီနေ့ကြေညာလိုက်ပါတယ်။သမ္မတဒီတာတေရဲ့မွေးဆွေးဝါးနှင်းနှင်းမှုမှာလူအများပြားသိခဲ့ရပြီးလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဆဆွဲချက်ထားတာကိုဒီအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကစစ်တဲ့နေ့မှာပဲသမ္မတဒီတာတေဘက်ကချက်ချင်းနှုတ်ထွက်ကြောင်းကြေညာချက်ထုတ်ပြောလိုက်တာပါ။ဒါပေမဲ့သမ္မတဒီတာတေအခုလိုဆုံးဖြတ်လိုက်တဲ့ပေါ်အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကဝေဖန်လိုက်ပြီးဒါဟာလွဲမတဲ့အထူးစိတ်ပြတ်ဖွယ်ရာကောင်းတဲ့လုပ်ရဖြစ်တယ်။ဒါပေမဲ့ရဲဆက်ဆက်လုခံရသူတွေအတွက်ကံကောင်းတာကတော့ဒူတာတွေနှုတ်ထွက်ဖို့အခုပြောတာကအရန်နှုတ်ချသွားပြီးအခုစာပြီးသား ICC ခုံရုံးကနေကနဦးစစ်ဆေးချက်တွေနဲ့ဒီခုံရုံးပေါ်ဖိလစ်ပိုင်လက်ခံထားတဲ့တာဝန်ရှိမှုကိုရပ်တန့်လို့မရတော့ဘူးလို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံကအချင်းပြစ်ချက်ဆမှုရှုတ်တော်ပုံတစ်ခုနဲ့ဆက်နွယ်ပြီးတမန်အောက်အီမြန်ဘက်ကဒီကနေ့ပဲအစိုးရရှင်းနေတွေကစစ်ဆေးမေးမြန်းခဲ့ပါတယ်။တောင်ကိုရီးယားမြို့သားလုံခြုံရေးဌာန Samsung Electronic Corporation တခြားစီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေထံကလက်ငွေပြည်ဒေါ်လာ10,000ရယူခဲ့ကြောင်းမတင်ကားတဲ့အတွက်အသက်86နှစ်အရွယ်တမန်အောက်ကိုစစ်ဆေးနေတာပါ။ကားပစ္စည်းထုတ်လုပ်ရေးလုပ်ငန်း DAS ထံကဒေါ်လာတန်း30လောက်လက်စားမှုနဲ့လည်းတမန်အောက်ဆွဆွဲခံနေရပါတယ်။ DAS ကုမ္ပဏီရဲ့အစုရှယ်ယာအများစုကိုတမရဟောင်းနဲ့ညီကူတော်သူကပိုင်ဆိုင်တယ်လို့ဆိုပေမဲ့လက်တွေ့မှာကုမ္ပဏီကိုတမရဟောင်းကသာပိုင်ဆိုင်တယ်လို့လည်းအစိုးရရှိနေတယ်ကယူဆထားကြတာပါ2008ခုနှစ်ကနေ2013ခုနှစ်ထိတောင်ကိုရီးယားတမရအဖြစ်တာဝန်ယူခဲ့သူတမရဟောင်းအီမြန်ဘက်ကတော့မင်းမျက်စစ်ဆေးခံမှုစိုးမျိုးတော်ကအစိုးရရှိနေရုံကိုရောက်လာချိန်မှာအများပြည်သူကိုတောင်းပန်စကားပြောခဲ့ပါတယ
်အမေရိကန်ပြည်ထောင်စုရှေ့မြောက်ပိုင်းပြည်နယ်ကတန်းနဲ့ချီတဲ့ပြည်သူတွေဟာပြည်ခဲ့တဲ့တရက်နှစ်ပတ်အတွင်း၃ချိန်မြောက်ဝန်တိုက်ခဲ့တဲ့ဆောင်းမွန်တိုင်းရဲ့နှစ်တူကြီးတွေကိုသူစွာရှင်းလင်းဖယ်ရှားနေကြပါတယ် Rhode Island နဲ့ Massachusetts ပြည်နယ်အတွင်းမှာကြောက်ခဲ့တဲ့နှစ်မုန်တိုင်းကြောင့်ပိတ်ဆို့သွားတဲ့လမ်းတွေကိုပြည်နယ်အတွင်းနေထိုင်သူတွေလမ်းလုံသားတွေရှင်းလင်းနေကြတာပါလမ်းရှင်းလင်းရေးအလို့သမားတူကနှင်းဖုံးနေတဲ့လက်မကြီးကိုရှင်းပြီးတပတ်ပြန်လှည့်လာရင်အဲ့ဒီလမ်းတွေပေါ်မှာနှင်းတွေပြန်ပိတ်ဖုံးသွားတဲ့အတွက်အလျင်မရောမရှင်းနိုင်ပဲဖြစ်နေရတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗ
ကောလုံးနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဒီရခိုင်ပြည်ပခန့်နဲ့ဆက်နွယ်တဲ့မြန်မာတပ်မတော်ကတိုင်းမှုတယောက်အရေးယူခံထားရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ဆက်နွယ်ပြီးတော့မြန်မာတပ်မတော်ကတိုင်းမှုတအူးကိုအရေးယူထားတယ်လို့နိုင်ငံတော်တိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပြောပါတယ်ဒီကနေ့နေ့လယ်ကနေပြည်တော်မှာရခိုင်ပြည်နယ်ဆိုင်ရာအခြေအနေတွေနဲ့ရခိုင်ပြည်နယ်ကနေရဲစွန့်ခွာထွက်ပြေးသူများပြန်လည်စီစီဆိုင်ရာသတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခနဲ့ဆက်နွယ်ပြီးတော့တရခန့်လို့တန်တရားရှိသူ400နီးပါးကိုလည်းဖမ်းဆီးရေးယူနေတယ်လို့ပြောပါတယ်ဒီအကြောင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ
်မြန်မာအစိုးရကနိုင်ငံသားရေးပြန်ကြားရေးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့ပြန်လည်နေရာချထားရေးတို့ဘိုင်းကတာဝန်ရှိသူတွေဟာနိုင်ငံတကာတန်တမန်တွေနဲ့သတင်းမီဒီယာတွေကိုဖိတ်ကြားပြီးရခိုင်ပြည်နယ်ဆိုင်ရာချင်းနေများနဲ့ရခိုင်ပြည်နယ်မှာပြန်လည်စွန့်ခွာသူများပြန်လည်စစ်စစ်ရေးဆိုင်ရာသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေနဲ့ဆက်နွယ်ပြီးတိုက်မှုတအုပ်ကိုအစိုးရဘက်ကအရေးယူထားတယ်လို့သတင်းထောက်တွေရဲ့မေးခွန်းကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြန်လည်ဖြေကြားခဲ့ပါတယ
်တပ်မတော်ကဆိုရင်တိုင်းမှုအဆင့်ထိအရေးယူပါတယ်ရဲတပ်ဖွဲ့ရဆိုရင်ရင်းမှုချုပ်တအုပ်ပေါ့နော်အရေးယူထားတယ်။ကျန်တဲ့တာဝန်ရှိတဲ့လူတွေစဉ်စဉ်လဲရဲလုံလုံထုံလုံနေရဆစ်ဆင်းနေတယ်။တမ်မတော်ကထုတ်ပြန်ထားတဲ့အတိုင်းတိုင်းမှုတူကတသက်နောက်အရာရှိ၄ဦးပါတယ်အင်းတင်ကိစ္စမှာ။အဲ့မှာရဲတပ်ဖွဲ့ကဖော်ထုတ်ရရှိရရဲတပ်ဖွဲ့က၂ဦးပါတယ်။အခြားသား၃ဦးရှိတယ်။ပေါ်ပေါက်တယ်။၁ဦးကဖမ်းဆီးရမိတယ်။၂ဦးကတရားခံပြေးထွက်ပြေးနေတယ်အင်းတင်ကိစ္စမှာ
။ဒါပြင်ရခိုင်ပြည်ပခမှာပါဝင်ပတ်သက်တယ်လို့ယူဆရတဲ့အယောက်၄၀၀နီးပါးကိုအာဏာပိုင်တွေဘက်ကဖမ်းဆီးအရေးယူထားကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ကာလအတွင်းမှာအကြမ်းဖက်မှုပေါင်း200ကျော်ရှိခဲ့တယ်လို့လည်းဆိုပါတယ်အကြမ်းဖက်မှုနဲ့သက်ဆိုင်ခြင်းမရှိတာကြောင်းအယောက်30နီးပါးကိုပြန်လည်ဆီလွတ်ခဲ့တယ်လို့အစိုးရကတော့ဆိုပါတယ်လက်လုံးမှာမြမအစိုးရဘက်ကလုံခြုံရေးဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့တက်အင်အားတိုးချဲ့မှုကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်မှုတွေရှိရာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကရှင်းလင်းပြောကြားရမှာတော့လုံခြုံရေးအခြေအနေအရတက်အင်အားတိုးမြင့်ချထားပေမဲ့လက်ရှိမှာတော့တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ကြောင်းနဲ့နေဆက်ဒေတာမှာတာဝန်ထမ်းဆောင်နေတဲ့အစိုးရဝန်ထမ်းတွေကိုအကာအကွယ်ပေးဖို့အတွက်သာလိုအပ်တဲ့တက်အင်အားကိုထားရှိထားကြောင်းပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မာအာဏာပိုင်တွေဘက်ကိုပေးလိုက်တဲ့ပြန်လဲပေးပို့ရမယ်လူဦးရေစရင်8000ကျော်ထဲမှာအကြမ်းဖက်သမား3ယောက်ပါနေတာကိုတွေ့ရှိခဲ့ကြောင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ရခိုင်ရေးမြမအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကလှုပ်ဖော်ကင်ဘတ်တွေအနေနဲ့အပြူသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်လို့ရနိုင်တဲ့ကဏ္ဍအများပြားရှိတာမို့အပြူသဘောဆောင်ချင်းကပ်ပေးကြဖို့အစိုးရဘက်ကတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုနဲ့ပတ်သက်ပြီးတဖက်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတာနဲ့လက်ရှိလူအခွင့်အရေးချိုးဖောက်မှုတွေကိုအစိုးရကကင်တွယ်ဆောင်ရွက်နေရတဲ့ပတ်သက်ပြီးရခိုင်ပြည်နယ်အတွင်းရေးမှူးဦးတင်မောင်ဆွေကအခုလိုဖြေကြားလိုက်ပါတယ
်။မနော်ခရင်အတွင်းမှာမူလလူဦးရေကတော့တသန်း 9,429 ရှိပါတယ်။လက်ရှိနေထိုင်လက်ရှိတာက 4,600 9,665 ဦးနေထိုင်လက်ရှိပြီးတော့ နေရဆုံးသွားတာ935,364ဦးနေရဆုံးသွားပါတယ
်535764
ကျွန်တော်မှာရပ်ဖက်အရသာအေးအေးယူအမှုအနေနဲ့ကျွန်တော်တို့ဒါဟိုအင်းဒီဖြစ်စင်တဲ့ပတ်သက်ပြီးတော့အေးအေးယူထားတာရှိပါတယ်3ဦးရှိပါတယ်လူတပ်မှုနဲ့ပတ်သက်ပြီးအေးအေးယူထားတာ3ဦးရှိပါ
လက်ရှိပြည်လဲနေရာ6ထားရေးနဲ့ပတ်သက်လို့ကျမ်းမာရေးဘက်မှအမျိုးသမီးတွေနဲ့ကလေးတငယ်တွေကိုဦးစားပေးစောင့်ရှောက်သွားဖို့စီစဉ်ထားတယ်လို့ကျမ်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာဘက်ကအပြုသဘောနဲ့ချင့်ကပ်ပေးဖို့ကိုအဓိကထားတောင်းဆိုသွားပြီးလူ့အခွင့်အရေးဆိုင်ရာအခြေခံစည်းမျဉ်းစည်းကမ်းနဲ့နိုင်ငံတကာဘက်ကထောက်ပြမှုတွေကိုအစိုးရဘက်ကလက်ခံထားသလိုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့တင်ပြမှုတွေအပေါ်မှာလည်းနိုင်ငံတကာဘက်ကလက်ခံနားထောင်ပေးဖို့အဓိကထားတိုက်တွန်းပြောဆိုသွားပါတယ်ရှင်
အမေကသတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှဒီဒုက္ခသည် IDP စခန်းတွေတဲကအစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစုတချို့ရန်ကုန်ကိုပြောင်းရွှေ့နေထိုင်တဲ့သတင်းနဲ့ပတ်သက်ပြီးဆွေးနွေးတာတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ် IDP စခန်းတွေတဲကအစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစုတချို့ကိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချလိုက်တဲ့အပေါ်ပြည်ခိုင်မျိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတင်သွင်းတဲ့ကန့်ကွက်အဆိုကိုမတ်လ14ရက်ဒီကနေ့မှကျင်းပတဲ့လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတော့ဒီကမန်လူမျိုးတွေဟာငကိုရှိပြီးသားတိုင်းရင်းသားမျိုးဖြစ်တယ်လို့ NLD ပါတီအမတ်တွေကအခြေပါဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကုညာဝဲအောင်ကတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်ပြည်ထောင်စုဖြည့်ရှင်းရမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်း NLD အစိုးရကလိုက်လို့နေပြီး2012ခုနှစ်ရခိုင်ပြည်ပခကြောင့်ရခိုင်ပြည်နယ်ကပြည်တွင်းတင်းရှောင် IDB စခန်းတွေမှာခိုးလုံနေကြတဲ့အစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစု55စုကိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချထားပေးမှုအပေါ်ကန့်ကွက်ကြောင်းအဆိုကိုပြည်ခိုင်မျိုးပါတီရဲ့စကိုင်းတိုင်းမင်းကင်းမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကတင်သွင်းခဲ့တာပါဒီအဆိုကို NLD ပါတီလွှတ်တော်အမတ်အများစုနဲ့ရခိုင်ပါတီကကိုယ်စားလှယ်တွေလည်းဆွေးနွေးခဲ့ကြပါတယ်ပြည်ခိုင်မျိုးပါတီကိုယ်စားလှယ်ကဆူဆွဲပြောဆိုနေသလိုဒီကမန်တိုင်းရင်းသားတွေကိုရန်ကုန်မှာရွှေ့ပြောင်းနေရာချထားလက်ရုံနဲ့နောက်မှမလိုလားအပ်တဲ့ပြဿနာတွေတက်လာမယ်ဆိုတဲ့ယူဆချက်မျိုးကိုလက်မခံနိုင်ဘူးလို့ဆွေးနွေးသားသူကတော့NLD ပါတီရန်ကုန်တိုင်းရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ဖြစ်ပါတယ်
။ဒီအဆိုရှင်ကကမန်တိုင်းရင်းသား55စုပြောင်းရွှေ့တာကိုလက်ခံခြင်းအပြင်ဒါဟာ President ဖြစ်ပြီးတော့မှနောက်ထပ်ပြောင်းရွှေ့ဖို့အတွက် IDB စကန်းတွေမှာဘင်္ဂါလီတင်းကျော်ဟာတန်းစီပြီးစောင့်ဆိုင်းနေတယ်ဆိုပြီးတော့တိုင်းရင်းသားမဟုတ်တဲ့ဘင်္ဂါလီတွေနဲ့နိုင်ငံသားဖြစ်ပြီးသားတိုင်းရင်းသားလို့အတိမတ်ပြုပြီးသားဒီကမန်လူမျိုးတွေကိုအတူတူဖြစ်တယ်အောင်ခိုင်းနှိုင်းသွားတာကိုတွေ့ရပါတယ်။ဒါလက်ခံနိုင်စရာမရှိပါဘူး။ဒီမှာပြောချင်တာသေချာပြောနိုင်တာတကူရှိပါတယ်။တကယ်လို့များနိုင်ငံသားမဖြစ်သေးတဲ့ဒီဘင်္ဂါလီတသိန်းနှစ်သောင်းကျော်ဟာကမန်တိုင်းရင်းသားများနီးတူအခွင့်အရေးကိုရခဲ့ပြီးဆိုလို့ရှိရင်ဒီမှာသေချာပြောနိုင်ပါတယ်။ဒါဟာကမန်တိုင်းရင်းသားမိသားစု55စုကိုရန်ကုန်ကိုခေါ်လာလို့မဟုတ်ပါဘူး။လက်ရှိတည်ဆဲနိုင်ငံသားဥပဒေအတိုင်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဟာဖြောင်းဖြောင်းမတ်မတ်မဆောင်ရွက်လို့ရင်လည်းဖြစ်ရမယ်။တရားဥပဒေစိုးမိုးရေးရန်တရားမှာတာဝန်ရှိတဲ့သူတွေလက်စားတာတို့အကျင့်ပြက်လို့ရင်တော့လည်းဖြစ်ရမယ်။ဒီ55ကိုရွှေ့လိုက်လို့ဖြစ်တာမဟုတ်ဘူးဆိုတာကိုကျွန်မခိုင်ခိုင်မာမာဆွေးနွေးလိုပါတယ်။
NLD အစိုးရကကိုဖီအာနန်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေအတိုင်းလှုပ်ဆောင်နေတာဟာတိုင်းပြည်အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိခိုက်လာနိုင်ကြောင်းတပ်မတော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဘူမှုစိုးသူကပြောပါတယ
်နိုင်ငံကဗီယာမြတ်တတ်တာကကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ခဲ့ပြီးအကြံပြုချက်ပါအတိုင်းကိုကလှုပ်ဆောင်ခဲ့တော့လဲလက်ရှိရခိုင်ပြည်နယ်ရေးကိုအကြောင်းပြုပြီးအင်အားကြီးနိုင်ငံများရဲ့ကစားပွဲတစ်ခုမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေပါလူ့ကိုယ်ရေးလူမျိုးသုံးတပ်ဖက်ချင်းနဲ့ခေါင်းစဉ်မျိုးတက်ပြီးဒီဘက်နိုင်ငံများဝင်ရောက်ဆက်ဖက်ကမိမိနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာခြင်းရခိုင်ရေးပေါ်လှုပ်ဆောင်ချက်မှောင်ရင်းမှာကမိမိနိုင်ငံရဲ့နယ်မြေအစိတ်ပိုင်းချုပ်လွတ်လပ်ဆုံးရှုံးသွားနိုင်ခြင်းလူမျိုးရေးဘာသာရေးပြည်ပကံများဖြစ်ပေါ်လာနိုင်ခြင်းမိမိတို့ရဲ့မျိုးသားကျိုးစီးပွားကိုထိခိုက်လာနိုင်တဲ့အခြေအနေရောက်ရှိလာခြင်းကြောင့်ဤတော်စုစုအနေဖြင့်ရခိုင်ပြည်နယ်ရေးဆုံးဖြတ်ချက်ချရမှာဤသူအများစုဆန္ဒကိုလည်းသိရှိလေးစားလိုက်နာ၍ဤသူအားကိုရယူပြီးနိုင်ငံကပြည်အားများကိုရင်ဆိုင်နိုင်ရေးလှုပ်ဆောင်သင့်မှာကြောင်းသုံးသပ်ရင်းဤကုန်းချုပ်ပါရစေခင်ဗျာ
2012ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုအတွင်းကမန်တိုင်းဒေသမိသားစုတွေရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံရတာကြောင့်လူညုံရေးအတွက်စိုးရိမ်ပြီးအိုးအိမ်ဆွန့်ခွာတင်းရှောင်နေရတဲ့ IDP ဒုက္ခသည်စခန်းတွေမှာသူတို့နေလာခဲ့ကြတာပါ IDP စခန်းတွေကကမန်ဒုက္ခသည်တွေကိုအခုလိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချထားလိုက်တဲ့ NLD အစိုးရရဲ့ဆုံးဖြတ်ချက်ဟာတင့်တော်မှန်ကန်ကြောင်းကမန်မျိုးသားတွတ်တက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ငွေက VOA ကိုပြောပါတယ်
ကမန်တိုင်းတော်တွေကစေစေစခန်းထဲမှာအနှစ်လောက်ကြာနေတဲ့အခါကျတော့ပညာရေးစီးပွားရေးကျမရေးစသည်အပြင်ဆွတ်ထုံကြလာတယ်။အဲဒီပေါ်မှာစိတ်ဓာရီရလာကြတယ်။ဆိုတော့ဒီအခုလက်ရှိကြောင်းလာတဲ့အပေါ်မှာ ဒီအစိုးရကအသင့်တော်ဆုံးအနေအထားတစ်ခုကိုကျွန်တော်တို့ဆောင်ရွက်ပေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်အသင့်တော်ဆုံးဆုံးဖြတ်ချက်အပေါ်မှာအာဒါကျွန်တော်တို့ကမန်တိုင်းသားတွေကလည်းကြိုးစိုးပါတယ်လက်ခံပါတယ်
2012ရခိုင်ပြည်ပခကြောင့်ရခိုင်မှာရှိတဲ့ကမန်တိုင်းရင်းသားတွေအားလုံး IDP ဒုက္ခသည်စခန်းတွေမှာခူလုံလိုက်ကြတာတော့မဟုတ်ပါဘူးရခိုင်ပြည်နယ်ရံပြဲကြောက်ဖြူနယ်စစ်တွေမြို့တွေမှာရှိတဲ့ IDP စခန်းတွေမှာကမန်တိုင်းရင်းသားဒုက္ခသည်တွေရှိကြပြီးအခုရန်ကုန်ကိုပြောင်းရွှေ့ခံရတဲ့ဆိုတဲ့ကမန်ဒုက္ခသည်တွေဟာရံပြဲ IDP ဒုက္ခသည်စခန်းတွေကအများစုဖြစ်ပါတယ်ခင်ဗျာ
ကိုကြောင့်ဝင်အောင်တက်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီမြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့နာမည်ပြောင်းဖို့ဖိအားပေးတာကဥပဒေလမ်းကြောင်းအရနည်းလမ်းမှန်ကန်တာမရှိဘူးဆိုပြီးတော့ပြောကြားထားတဲ့သတင်းကိုတင်ဆက်ပေးစီမှာတယ်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းထားတဲ့မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဆိုတဲ့နာမည်မှာမြောက်ဦးဖြစ်စဉ်စုံစမ်းလေးလာရေးအဖွဲ့လို့ပြောင်းလဲဖို့ရခိုင်စိုးရွားကဖိအားပေးလှုပ်ဆောင်ခဲ့တာဟာဥပဒေလမ်းကြောင်းအရနည်းလမ်းမှန်ကန်ခြင်းမရှိရဲ့အကြောင်းမြောက်ဦးစုံစမ်းရေးအဖွဲ့ဝင် ANP ပါတီလွှတ်တော်အမတ်ဦးထွန်းတာစိန်ကပြောပါရယ် ANP ပါတီတွေ့မှုဦးထွန်းအောင်ကျော်ကတော့တာဝန်ရှိသူတွေအနေနဲ့မြောက်ဦးအရေးဖြစ်မှန်ပေါ်ပေါက်တဲ့အထိစုံစမ်းစစ်ဆေးသွားမှာဖြစ်တဲ့ကြောင်းပြောဆိုထားပါရယ်ဒီကြောင်းသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကသတင်းပေးပို့ထားပါရယ
်မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့စတင်ဖွဲ့စည်းပြီးကြတဲ့ကဒီကိစ္စနဲ့ပတ်သက်လို့ရခိုင်အစိုးရဘက်ကကန့်ကွက်ကြောင်းစာထုတ်အသိပေးခဲ့ရာကြောင်းစုံစမ်းရေးအဖွဲ့အနေနဲ့လုပ်ငန်းတွေကိုစတင်နိုင်ရေးနှောင့်နှေးနေခဲ့တာပါစုံစမ်းရေးအဖွဲ့နာမည်ပြောင်းဖို့အစိုးရရဲ့ဖိအားပေးလှုပ်ဆောင်မှုဟာနီးလမ်းမှန်ကန်ခြင်းမရှိကြောင်း AMP ပါတီကပြည်내လွှတ်တော်အမတ်ဦးထွန်းတာစင်ကပြောပါတယ်
သူတို့ကလည်းမှားတာရှိတယ်ဘာမှားတာရှိလဲဆိုတော့ကျွန်တော်တို့လွှတ်တော်ကမှားတယ်ဆိုလို့ရှိရင်အစိုးရအနေနဲ့ဒီထောင်စုခွေးဆေးအုပ်စုပုံဆိုင်ရာအခြေခံဥပဒေခုံရုံးကိုတင်ရခုံရုံးကဒီမှာကျွန်တော်တို့လွှတ်တော်ကဒါမှနေတယ်ဒါပြင်ပါအောင်ဒါလုပ်ပါအောင်လို့သူတို့ပဲတိုက်ရိုက်ပြောပိုင်ခွင့်ရှိပါရခိုင်ပြည်နယ်အစိုးရအနေနဲ့လွှတ်တော်ကိုတိုက်ရိုက်ပြောပိုင်ခွင့်မရှိပါဘူးအဲ့လိုတိုက်ရိုက်ပြောလိုက်တယ်ဆိုတာအာလွှတ်တော်ရဲ့လုပ်ပိုင်ခွင့်ကိုဝင်ရောက်ဆွတ်ဖက်တယ်လို့ဖြစ်တယ
်ဘတူညီရဲ့ပါတီဂျွေကကိုဇလယ်ရီနဲ့စုပေါင်းဖွဲ့စည်းထားတဲ့ဒီအဖွဲ့အနေနဲ့ဖြစ်ရမှန်သိရှိနိုင်အောင်လှုပ်ဆောင်သွားမယ်လို့ AMB ရခိုင်မျိုးသားပါတီရဲ့အတွင်းရေးမှူးလည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းအောင်ကျော်ကပြောပါတယ
်စုံစမ်းစစ်ဆေးအဖွဲ့ဆိုပြီးတော့နာမည်ပေးတာပေါ့အဲ့ဒါကိုဒီနယ်အစိုးရကအဲ့ဒီနာမည်ကိုသဘောမချဘူးခင်ဗျာကျွန်တော်တို့သိထားတာသူတို့ကအဲ့ဒီစစ်ဆေးဆိုတာကိုထုတ်ပြီးတော့ဟိုလစ်လာစုံစမ်းရေးအဖွဲ့ဆိုပြီးတော့ဖွဲ့ခိုင်းတယ်အဲ့တော့ဘာဖြစ်ဖြစ်ပေါ့ကျွန်တော်တို့ရခိုင်ပြည်နယ်လွတ်တော်ကဟိုရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်ဒီလက်ပါတယ်တခြားလွတ်တော်ကိုယ်စားလှယ်ဒီလက်ပါတယ်အဲ့ဒီတော့နောက်ဖြစ်စင်မှာကျွန်တော်တို့ကလစ်လာစုံစမ်းရဖို့ပဲဖြစ်ဖြစ်စစ်ဆေးရဖို့ပဲဖြစ်ဖြစ်အဲ့ဒီအကြောင်းအရာကိုကျွန်တော်တို့သိရှိထားဖို့လိုအပ်တယ
်မြန်မာနိုင်ငံအတွင်းမကြသေးခင်ကဖြစ်ပျက်ခဲ့တဲ့လက်ဘရောင်းတောင်ကျင်းကြီးစီမံကိန်းဆန္ဒပြသူတွေပေါ်အကြမ်းဖက်ဖြိုခွင်းမှုစစ်တွေမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဖြိုခွင်းမှုစရဲ့ပြည်ပခတွေပေါ်အစိုးရရဲ့ကင်တွယ်ဖြစ်ရှင်းမှုနဲ့နှိုင်းယှဉ်ရင်မြောက်ဦးဆန္ဒပြမှုမှာကင်တွယ်ဖြစ်ရှင်းပုံဟာဒေသခံတွေအတွက်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုဖြစ်တယ်လို့ဦးထွန်းအောင်ကျော်ကပြောပါတယ
်ကျွန်တော်တို့မှာ9ယောက်တော့ဖြစ်တယ်ဆိုတာတော်တော်ကြီးကိုထိခိုက်နေတာမျိုးရှိတယ်ဆုံးရှုံးမှုရှိတယ်အဲ့တော့ဒီလိုအဖြစ်ပြက်မျိုးကြီးနောက်တော့မဖြစ်ဖို့အတွက်တော်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ရောစီစဉ်မှုအနေနဲ့ရောဒီလိုဝန်ထမ်းကြီးခွဲကြကောင်းတဲ့အနေအထားတွေနောက်ထပ်မဖြစ်ဖို့ကျွန်တော်တို့စိတ်ဆန္ဒယူဖို့လိုတယ
်လက်ဘရောင်းတောင်ကျင်းကြီးစီမံကိန်းစန္ဒပြသူတွေကိုနှိမ်နှင်းစဉ်ကလူတဦးသာတိတ်ဆုံးခဲ့ပြီးစစ်တွေဖြစ်စဉ်မှာတော့တယောက်မှမသေးခဲ့ပါဘူးဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီ16ရက်ကမြောက်ဦးမြို့ကစန္ဒပြသူတွေကိုနှိမ်နှင်းတဲ့နေရာမှာတော့လူ9ယောက်တိတ်ဆုံးခဲ့ပြီး12ယောက်ဒဏ်ရာရရှိခဲ့ပါတယ်ဒါကြောင့်လေမြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်ပြည်သူတွေအနေနဲ့ဖြစ်ရမှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးဖို့လိုလားနေကြတာဖြစ်ပါတယ်
။ကုစော်ထက်သတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှတော့ဒီကနေ့မှကွယ်လွန်သွားတဲ့ကမ္ဘာကျော်ယူပဗေဒပညာရှင်စတီဗင်ဟော့ကင်းရဲ့ကောင်းကျိုးပြုလှူဆောင်မှုတွေကြောင့်ဆွေးနွေးထားတာကိုတင်ဆက်ပေးကြပါမယ်။စကြဝဠာရဲ့အစနဲ့တွင်းနယ်ကြီးတွေလိုအာကာသရဲ့နည်းနည်းစမ်းကြယ်မှုတွေကိုလေးလာစူးစမ်းခဲ့တဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှယူပဗေဒပညာရှင်စတီဗင်ဟော့ကင်းဒီကနေ့မှပဲကွယ်လွန်သွားပါတယ်။သိပ္ပံလောကအတွက်သူဘလို့ကောင်းကျိုးပြုခဲ့ပါသလဲ။သူနဲ့ပတ်သက်လို့အားကျလေးလာစရာတွေပါရှိပါလေဆိုတာကို Southern Mississippi University ကမြန်မာယူပဗေဒပညာရှင်ဒေါက်တာခင်မမောင်ကိုကိုသားညုံဦးကဆက်သွယ်မေးမြန်းထားပါတယ်။
အခုဒီစတီဗင်ဟော့ကင်းကမနေ့ကကွယ်လွန်သွားပါလေသူနဲ့ပတ်သက်လို့ legacy ပေါ့နော်ပြောမယ်ဆိုရင်မှမရဆရာမဘာတွေများရှိပါလဲခင်ဗ
ျသိပ္ပံပညာမှာတော့ဒီသူလုပ်ခဲ့တဲ့ဘာသာရပ်ကတော့ဘာခေါ်လဲဆိုတော့ cosmology ပေါ့ theoretical cosmology ဆိုတော့ဒီစကြဝဠာကြီးဘယ်လိုစတယ်လဲဘာတွေဖြစ်တယ်လဲဘာကြောင့်ဒါတွေဖြစ်တယ်လဲဘာတွေရှိနေတယ်လဲဆိုတော့သူကလေ့လာတာပေါ့ ဆိုတော့အဲ့ဒီမှာအရေးကြီးဆုံးတစ်ခုသူတွေ့ခဲ့တာကတော့ဒီ Hawking radiation ဆိုတာဒီ black hole ပေါ်လीเนาะဒီ twin net တွေကနေဘလို့လုတ်ပြီးတော့ဒီ radiation တွေထွက်တယ်ဆိုတော့သူကရှင်းပြခဲ့တာ
ဟု
တ်ကဲ့တော့ဒီပြင်သူဒီပြင်သိပ္ပံပညာရှင်တွေတွဲပြီးလုတ်ခဲ့တဲ့ဒီရမ်လေးဟိုနီယာမာရီအများကြီးရှိပါတယ
်သူနဲ့ပတ်သက်လို့ကပြောမယ်ဆိုရင်တော့ဒီသိပ္ပံပညာရဆိုင်ရာလေးလာနေကြတဲ့လူငယ်တွေအတွက်ကအားကျစရာလိုဖြစ်နေတယ်အဲ့တော့ဒါအပြင်လူမှုအဖွဲ့အစည်းအတွက်ကသူအနေနဲ့အကျိုးပြုခဲ့တာဘာတွေများတွေ့မိလဲခင်ဗ
ျသူအကြောင်းကလူတိုင်းသိတာပို့ပြီးလူကြီးများသွားတာသူ့မှာဒီအသက်20လောက်ကလေးကဒီ motor neuron disease ရာ Lugaric disease အကျော်ကြီးတဖြည်းဖြည်းသေပြီးတော့လူကလှုပ်လို့မရတော့ဖြစ်သွားတဲ့အခြေအနေပေါ့နော်အဲ့ဒီယောဂါရှိရဲ့သားတဲ့ကူကသူကစူးစမ်းပန်းစားနဲ့သူကလှုပ်ရတာဆိုတော့သူကလက်ကလည်းရေးလို့မရဘူးဆိုတော့သူတွတ်တဲ့ချက်တည်းများအကုန်လုံးကသူကခေါင်းတွေကနေတွဲရတာနော်ဆိုတော့ဒါတုံးတယုံစိတ်ဓာတ်တွေကမရဘူးအဲ့တော့ဒီလိုသူတယောက်တည်းကလည်းတွဲရုံနဲ့မကဘူးသူကចောင်းသားလဲပါရဂူចောင်းသား36ယောက်သူထုတ်လုပ်ခဲ့တယ်နော်ပါရဂူចောင်းသားတစ်ခုတယောက်ကိုဘွေးရဖို့လှုပ်ပေးဖို့ဆိုတော့လိုတာပေါ့ဒီအလုံးလုံးတွေမကဘူးသူကဒီလူတွေနဲ့လေအတွေ့အထိအပြည့်အစုံရှိတယ်ဥပမာ TV program တွေမှာပါတယ်တော့ရုပ်ရှင်တွေမှာသူဟာတာအနေနဲ့ဝင်လုပ်တယ်ဥပမာနာမည်ကြီး Star Trek Next Generation မှာတော့သူကသူ့အနေနဲ့သူပြန်ပြီးတော့ပါလိုက်တယ်နော
် Einstein တို့ကသူ့ရဲ့တွေ့ရှိချက်တွေကနောက်ပိုင်းသုတေသနပြုချက်တွေနောက်ပိုင်းလေ့လာလူတွေအတွက်အများကြီးထပ်ချန်ထားခဲ့တယ် Hawking မှာကသူ့ရဲ့တွေ့ရှိချက်တွေကဘာတွေများလေ့လာစရာတွေကြံပါသေးလဲခင်ဗျ
အဲ့အများကြီးရှိပါတယ်ဥပမာဆိုတော့သူရဲ့ဒီ Hawking radiation ကိုပုံပြီးတော့လူတွေကဘာလို့ဖြစ်နေကြလဲဆိုတော့ extra dimension ဆိုတာကိုကြည့်ဥပမာဆိုတော့ဗျာကျွန်တော်ဆိုလို့ရှိရင်အထက်အောက်တောင်မြောက်အရှေ့အနောက်ပေါ့လေနော်အရက်ဘယ်လိုပြောမလဲအရက်ရှေ့မြေတာပေါ့ဟုတ်လားဆိုတော့ dimension သုံးခုရှိတယ်ပေါ့ဆိုလို့ရှိရင် Einstein အနေနဲ့တော့ကျတော့သူတို့ကဘာထည့်လိုက်လဲဆိုတော့အချိန်ဆိုတာကိုထည့်လိုက်တော့dimension 4ခုဖြစ်သွားတာပေါ့နော် space မှာရှိတဲ့အဖတ်တစ်ခုကိုတိုက်တာပေါ့ဆိုရင်တိုက်တာမှုအတွက်4ခုလိုတာပေါ့နောက်ပိုင်းအခု theory တွေပေါ်လာတာဘာလဲဆိုတော့ extra dimensions ဆိုတာပေါ်လာတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒီအပြင်ကိုနောက်ထပ် dimension တွေရှိနိုင်သေးတယ်ဉာဏ်ရှိတဲ့စဉ်းစားကြည့်ုံနဲ့တော့တော်ုံနဲ့တော့မရဘူးပေါ့အဲ့တော့အဲ့လိုမျိုးတွေကိုဘယ်လိုတွေးနိုင်မလဲဆိုလို့ရှိရင် Hawking radiation ကိုသုံးပြီးတော့တွေးနိုင်ပါတယ်နော်အဲ့တော့အဲ့လိုမျိုးတွေကိုတွေးဖို့လဲအခုဒီဟိုယူရိုမှာရှိတဲ့ဒီဟို particle accelerator တွေပါလေသူတို့အဲ့ဒါမျိုးတွေကိုစမ်းသပ်နေကြတယ်တွေ့တော့မတွေ့သေးဘူးပေါ့လေ
အခုလို့ဒီ Stephen Hawking အနေနဲ့သူ့မှာမူရင်းပေါ့နော်ဒီမတန်ဆွမ်းမှုအားနည်းချက်မတန်ဆွမ်းမှုအားနည်းချက်ရှိတယ်ဒါပေမဲ့လည်းတကယ်ကိုသိပ္ပံပညာကြီးကထူးချွန်ထက်မြက်လောက်အောင်လို့ဘလို့လေ့လာမှုတွေဘလို့ကြိုးပမ်းမှုတွေနဲ့သူ့ဘဝကိုဘလို့ကျော်လွှားခဲ့တယ်လဲခင်ဗ
ျသူကတော့ဟိုရင်းပေါ့လေ theory ပညာရှင်ပေါ့ဘာလို့တလဲဆိုလို့ရှိရင်အများသောအားဖြင့်တော့ time ကနန်းတွေ့ရတာပေါ့တချိန်လုံးသူကစဉ်းစားနေရတာဒီလူများတွေလုပ်ထားတဲ့ theory မှန်လားမှားလားလဲ mathematics ကကိုကပြန်ပြီး check လုပ်ရတယ်ပြန်ပြီးစစ်ဆေးရတယ်နောက်တစ်ခါကိုကအဲ့ဒီပုံမှာတစ်ခါထပ်ပြီးတော့ဘလို့ထပ်ပြီးလုပ်ရမလဲဆိုတော့လေအစ်စ်တခုကိုကိုကစဉ်းစားရတယ်စဉ်းစားပြီးလို့ရှိရင်ကိုစဉ်းစားထားတာမှန်မမှန်လဲပြန်ပြီးတွက်နိုင်တဲ့အခြေအချင်းရှိရတယ်အဲ့လိုလုပ်ဖို့ဆိုတာအကုန်လုံးကိုကိုကတစ်ခါခဏတည်းချတွေ့ရတာအမှန်တော့ကျွန်တော်တို့ဗမာလူငယ်တွေအတွက်ပြောမယ်ဆိုလို့ရှိရင်တော့တော့အကုန်လုံးတစ်ခါလေချက်ကြည့်ရေးချက်တလို့အာဂုံဆောင်တယ်လို့မဖြစ်ဘူးစဉ်းစားတတ်ဖို့အလို့အရေးကြီးတယ်ဆိုတော့ဒါသူ့စီရည်နမူနာယူလို့ကောင်းတာပေါ့နော်
ယူပါပြည်ပညာရှင် Stephen Hawking ကြောင့်ကိုသားညုံကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ viewer ကနေမကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်ဖြင့်အပတ်စဉ်အားကစားကဏ္ဍတို့ကလည်းဓာတ်ဆင်ကြမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမာတော်တာရှင်များရှင်၂၀၁၈ခုနှစ်မတ်လ၁၄ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညဆင်နိုင်ထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ R2P နဲ့ ICC တို့အလားအလာအပိုင်းနှစ်ကောင်းစဉ်နဲ့
ဟုတ်ကဲ့ဥပဒေအကြောင်းအရကျွန်တော်ရှင်းပြပါမယ်။နံပါတ်၁ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာပြည်တွင်းဥပဒေနဲ့မတူပါဘူး။ပြည်တွင်းဥပဒေမှာတော့မှenforcement ကမတူပါဘူးတချို့ပါပါရှိတဲ့လူတွေအာဏာရှိတဲ့လူတွေငွေရှိတဲ့လူတွေကိုအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်ပေါင်းများစွာ
ပေါမောက်ခဖြစ်ထမ်းဆောင်ခဲ့တဲ့သူလည်းဖြစ်တဲ့ဒေါက်တာမြင့်စံအခုလိုဆွေးနွေးသွားတာကိုဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်မှပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ဒီဒုတိယပိုင်းကဏ္ဍမှာတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်အပတ်စဉ်အားစားကဏ္ဍအစတွေကိုလည်းတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့စီဂျိုသွေးဂျိုယောဂသည်တွေတတိထားတဲ့ချက်ကိုတင်ဆက်ပေးကြပါမယ်။စီဂျိုသွေးဂျိုယောဂသည်တွေကခြေောက်နဲ့ပတ်သက်တဲ့ပြဿနာတွေကြုံတွေ့ရလေရှိတဲ့အတွက်ဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းကိုဒေါက်တာတန်စောကဆွေးနွေးတင်ဆက်ထားပါရရှင
်။ဒါသာရှေယောဂတစ်ခုဖြစ်တဲ့စီဂျိုသွေးဂျိုယောဂဝိညာဉ်ရှင်တွေဟာသွေးရင်းတကြားတဲ့ပမာဏကိုစနစ်တကျထိမ့်သိမ့်မှုမပြုလုပ်ခဲ့ဘူးဆိုရင်နှလုံးကြောက်ကက်မျက်စိနဲ့ခြေထောက်တွေမှာပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဖြစ်ပေါ်စေနိုင်ပါတယ်။စီဂျိုသွေးဂျိုကြောင့်ဖြစ်တဲ့နောက်ဆက်တွဲယောဂတွေထဲမှာ60ရာခိုင်နှုန်းကျော်ဟာခြေထောက်နဲ့ဆိုင်တဲ့ယောဂတွေဖြစ်နေတာကြောင့်စီဂျိုသွေးဂျိုဝိညာဉ်ရှင်တွေအနေနဲ့ခြေထောက်ကျန်းမာရေးကိုအထူးဂရုပြုဖို့လိုတယ်လို့စေတက္ကသိုလ်တက်ရန်ကုန်ပြည်သူ့ဆေးရုံကြီးစီဂျိုနဲ့ဟော်မုန်းယောဂကုသရေးဌာနမှပေါမောက်ခဌာနမှူးဖြစ်သူဒေါက်တာဒေါခင်စောတန်းကပြောပါတယ်
။အဲ့တော့ဒီစီဂျိုယောဂအကြောင်းမလို့ခြေထောက်နောက်ဆက်တွဲတဲမှာပေါ့နှလုံးထည့်ရဲ့ကြောက်ကတ်ထည့်ရဲ့ခြေောက်ထည့်နိုင်တယ်မျက်စိထည့်နိုင်တယ်ဒါတွေအများကြီးပဲအဲ့ထက်မှာခြေောက်ထည့်ရဲ့ရာဂိုင်နှုန်းอ่ะဆိုလို့ရှိရင်ဆရာမ65ရာဂိုင်နှုန်းထည့်ဆရာ16ရာဂိုင်နှုန်းကလည်း66ရာဂိုင်နှုန်းထည့်ကိုဆရာမတို့ကခြေောက်ပြဿနာဖြစ်နိုင်တယ်ဆိုးဝါးဆိုးอ่ะပဲထည့်လဲဆိုရှင်ခြေောက်ဖြတ်ပြရတဲ့ထည့်ဖြစ်နိုင်တယ်ဟောဖြတ်ပြတာဒီ injury ရလို့ accident ဖြစ်လို့ဖြစ်တာမဟုတ်ဘဲနဲ့ခြေောက်ဖြတ်ပြရတဲ့လူတွေတဲမှာ non traumatized amputation ခေါ်ရဲအဲ့ထက်မှာ85ရာဂိုင်နှုန်းอ่ะဆိုလို့ရှိရင်ဆရာမတို့ဒီစီဂျိုယောဂတွေကြောင့်ဖြစ်ရတာဖြစ်နေတယ်
စီဂျိုသွေးဂျိုယောဂါကြောင့်အောင်ကျော်တွေထိခိုက်ပျက်စီးလာတဲ့အခါမှာပူရာနာရာတွေနဲ့ထိခိုက်ဒဏ်ရာရတာတွေကိုသိရှိခံစားမှုတွေရောနေလာပါတယ်။ခြေထောက်အနာဖြစ်တာကိုအတိနောက်ကျတဲ့စီဂျိုသွေးဂျိုဝေနာရှင်တွေအနေနဲ့အနာကျက်အောင်လားနဲ့ချီပြီးကုသရလေးရှိပါတယ်။ယောဂပြင်းထန်တဲ့သူတွေမှာခြေထောက်ဖျက်ရတဲ့အထိအခြေအနေဆွေးရသွားနိုင်တာကြောင့်စီဂျိုသွေးဂျိုဝေနာရှင်တွေအနေနဲ့ခြေထောက်ကျန်းမာရေးကိုဖြူးဆိုက်တင်တယ်လို့စီဂျိုနဲ့ဟော်မုန်းဆိုင်ရာအထူးဆရာဝန်ကြီးဖြစ်သူဘောမောက်ခဒေါက်တာဒေါ်တန်တန်းအေးကပြောပါတယ်။
ဟုတ်ဆက်တွဲပေါ့နော်ပထမအဆင့်ကတော့ဒီ septicemia နဲ့အသက်ကုန်ဆုံးခြင်းဒုတိယအဆင့်ကတော့ခြေထောက်ကုန်ဆုံးခြေထောက်ကျုံရှုံးရခြင်းပေါ့နော်ဒီနှစ်ခုကအဆိုးရွားဆုံးဖြစ်ပါတယ်ထို့ပြင်ဒါတတိယကတော့ငွေကုန်ခြင်းပေါ့နော်ငွေကုန်ခြင်းကတော့ဒီစီးတို့အနာတစ်ခုကကျက်ဖို့ကတစ်ခါတလေ6လတို့တစ်နှစ်တို့ကြာပါတယ်အဲခါကျပိုးသက်ဆေးရေကုန်ကြဆေးရိတ်တွေအများကြီးကြာပါတယ်နော်အနာဆေးထည့်ရတာတို့နော်အနာတွဲကြောင်းနော်လှုပ်အားဆုံးရှုံးရတာနဲ့ဆိုရင်ဆုံးရှုံးရခြင်းပေါင်းများစွာတော့အများကုံဆုံးရတဲ့အပြင်ကိုယ့်ရဲ့ဝင်ငွေလည်းဆုံးရှုံးနေပေါင်းလိုက်လို့ရှိရင်အများကြီးကုန်ပါတယ်နော်ဒါကြောင့်ဒါခြေထောက်နဲ့ပတ်သက်ရင်တော့ကျမတို့တစ်ခါတလေနော်လူနာတွေကိုပြောပါတယ်ဒါကတော့နော်ဒါတထေးယောဂါလိုပဲနော်တထေးလိုပဲပတ်စံအများကြီးသုံးရတဲ့ကုန်နေနော်ဒီအတွက်ကြောင့်ခြေထောက်ကိုမဖြစ်အောင်ကာကွယ်ပါလို့ကျမတို့အများအမ်းပြောကြားလိုပါတယ
်ခြေထောက်နဲ့ပတ်သက်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကြိုတင်ကာကွယ်ထားနိုင်မှုနဲ့ထိရောက်တဲ့ကုသမှုတွေပြုလုပ်ပေးနိုင်မှုအတွက်Diabetic Food Cleaning လို့ခေါ်တဲ့စီဂျိုသွေးဂျိုလူနာခြေထောက်ပြုဆောင်ရှောက်ရေးဆေးကန်တွေကိုလိုအပ်နေပါတယ်။မြန်မာနိုင်ငံရဲ့စစ်တပ်ကတုံးကူမှာ Diabetic Food Clinic တွေဖွင့်လှစ်ပေးထားပြီးစီဂျိုသွေးဂျိုလူနာတွေအတွက်ခြေထောက်နဲ့ပတ်သက်တဲ့ပြုစုဆောင်ရှောက်မှုတွေနဲ့အသိပညာပေးမှုတွေကိုတိုးချဲ့လှုပ်ဆောင်လျက်ရှိတယ်လို့ပါမောက်ခဒေါက်တာဒေါခင်စောတန်းကပြောပါတယ်
။ဒီတက္ကသိုလ်တုံးကူမှာစစ်တပ်ကတည်ရန်ကုန်စစ်တပ်ကနှစ်ရန်ကုန်စစ်တပ်ကမန္တလေးပေါ့ဒီတုံးကူမှာဆိုရင်ကျွန်တော်တို့ကဒီ2019ကစပြီးတော့စီဂျိုနဲ့နှင်းရတဲ့ဒီခြေရောက်ပြဿနာတွေကိုကြည့်ရ Diabetic Food Clinic ဆိုတာစပြီးဖွင့်ပါတယ်အဲ့လိုဖွင့်ဖြစ်တဲ့ခါကလည်းအရင်တော့ကိုယ်တိုင်တစ်ပိုင်းကတော့ခြေရောက်ကလေးဆက်ဆေးပေးရရှိရင်စဖွင့်ပြတာကလည်းစိတ္တသူနှစ်ကဲပမောက်ခစီဂျိုဌာနရဲ့ပမောက်ခဆရာဥပုပ္ပောကဒီ World Diabetes Foundation နဲ့သူ link လုပ်လိုက်ပြီးတော့ဆရာမတို့သူကထောက်ပံ့ပေးတယ် ဒီ food နဲ့ပတ်သက်တဲ့ activity ကိုကြည်ကြဲပြတ်လုပ်နိုင်ဖို့အတွက်ပေါ့အဲ့တော့သူကကျွန်မတို့ဆေး၃ချောင်းလုံးမှာ food clinic ဖွင့်ပြီးတော့ပူပြီးကြည်ပြတ်လုပ်နိုင်ဖို့ဆို distribute လုပ်လိုက်တာပေါ့နော်
စီကျုပ်သွေးကျုပ်ဝေနာရှင်တွေအနေနဲ့ခြေထောက်နဲ့ပတ်သက်တဲ့နောက်ဆက်တွဲဆွေးကျုပ်တွေကိုဖြစ်ပေါ်ခံစားရတာဟာစီကျုပ်သွေးကျုပ်ယောဂဆိုင်ရာအသိပညာဘူးတုဒ္ဒတွေကိုလက်လန်းမမီခဲ့လို့ဖြစ်ပါတယ် Diabetic Food Clinic လေးတွေတဖြည်းဖြည်းများလာခဲ့မယ်ဆိုရင်ခြေထောက်နဲ့ပတ်သက်တဲ့နောက်ဆက်တွဲဆွေးကျုပ်တွေဖြစ်ပေါ်မှုတွေဟာတဖြည်းဖြည်းရောနေတော့မှာဖြစ်တယ်လို့ပမောက်ခဒေါက်တာဒေါက်တနေအေးကပြောပါတယ်နော
်ဒီတော့မဖြစ်အောင်ကာကွယ်လို့ရပါတယ်နော်လိုရလဲဆိုတော့စီကျုပ်ကိုထိန်းသိမ်းမယ်ပေါ့နော်စီကျုပ်ကိုထိန်းသိမ်းထားမယ်အကောင်းဆုံးဖြစ်အောင်ထိန်းသိမ်းထားမယ်ဒုတိယကတော့ဒီထုံနေမှလည်းမသိတဲ့ခြေတော့ကိုစစ်ဆေးခြင်းပေါ့နော်ကျမတို့အခုဆိုလို့ရှင်အခုစီကျိုစင်တာတွေနော်ဆေးရုံတွေမှာလည်းအခုစီကျိုဌာနတွေမှာဆိုလို့ရှင်ပြပလုံနာဌာနမှာခြေတော့ထုံခြင်းမထုံခြင်းကိုစမ်းသပ်ပေးတာဖြစ်ပါတယ်အခုခြေတော့ဌာနတွေမှာဆိုလို့ဟိုစမ်းသပ်ပေးခြင်းအဖြစ်ဆိုခြေတော့ထုံလားသွေးကြောကောင်းလားအဲ့ဒီနှစ်ခုစမ်းသပ်ပေးရုံနဲ့ပဲသူတို့ကိုသတိပေးခြင်းပေါ့ warning ပေါ့နော်သတိပေးခြင်းစာတန်းတွေပေါ့စာရွက်တွေကို pamphlet လေးတွေဝေပြီးတော့သိပေးပါတယ်နော်သူတို့ပညာပေးခြင်းနဲ့ပြောပါတယ်နော်လိုအပ်တဲ့ကာကွယ်ခြင်းတွေလုပ်ပါတယ
်ခြေထောက်နဲ့ပတ်သက်တဲ့ပြဿနာတွေဟာစီးကျုပ်သွေးကျုပ်ဝေးနာရှင်အများစုမှာကြုံတွေ့ရလေရှိတဲ့နောက်ဆက်တဲ့ဆူကျုပ်တွေဖြစ်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါထာတာတန်ဆောဆွေးနွေးတင်ဆက်ထားတဲ့အပတ်စဉ်မြန်မာလူ့အတွက်ကျမကြီးကနာကိုနားဆင်ကြကြတာဖြစ်ပါတယ်VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio Season 2ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒါအပြင် VOA ရုပ်မြင်သံကြားစီစဉ်တွေကိုည9:00နာရီမှာ Asia 7ကလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတစ်ခါမှာတော့ R2P နဲ့ ICC ရဲ့အလားအလာအပိုင်းနှစ်ခေါင်းစဉ်နဲ့ဥကြောစံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။အဲ့ဒါမကြိုင်ခင်တော့အခုကျမတို့ဒီ VOA စီစဉ်တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
ဒီကနေ့ပရူးနဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ဥကြောစံသားရဲ့မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကအာဏာရှိသူတချို့ကို ICC လို့ခေါ်တဲ့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးမှာတင်ပြီးတော့စစ်ဆေးရေးယူနိုင်မဲ့အလားအလာမရှိဘူးလို့နိုင်ငံတကာဥပဒေနဲ့လူ့ခွင့်ရေးဥပဒေပါရဂူဒေါက်တာမြင့်စံကသုံးသပ်လိုက်ပါတယ်။ပမောက်ခဒေါက်တာမြင့်စံနဲ့ဥကြောစံသားတို့ဆွေးနွေးသုံးသပ်ထားတာကိုဥကြောစံသားရဲ့မြန်မာပြည်သုံးသက်ချက်မှာနားဆင်ကြပါရှင်။
နောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝမှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါရတယ်။အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာဥပဒေကြောင့်ရတစ်ချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲတချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာတို့မှဟိုဥရုတုကင်ညာတက်ကိုလည်းတင်တာပဲဒါပေမဲ့ဘာမှမဖြစ်ပါလားဆရာအဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ်
ဟုတ်ကဲ့ဥပဒေကြောင်းရကျွန်တော်ရှင်းပြပါမယ်။နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာပြည်တွင်းဥပဒေနဲ့မတူပါဘူး။ပြည်တွင်းဥပဒေမှာတော့မှ enforcement ကမတူပါဘူး။တချို့ပါပါရှိတဲ့လူတွေ၊အာဏာရှိတဲ့လူတွေ၊ငွေရှိတဲ့လူတွေကို American ဖြစ်ဖြစ်၊ Russia ဖြစ်ဖြစ်၊ Lao ဖြစ်ဖြစ်အမဲနဲ့အများတော့ဘာသာတ rule of law ဘယ်လိုပင်ပြောဆိုတော့လဲတူညီသွားမှာဖြစ်ဘူး။အဲ့တော့အပြည်ပြည်ဆိုင်ရာဥပဒေမှာဟို enforceable ဆိုတာ mechanism နော် accountable ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပို့ပြီးတော့ ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ခုန ICC International PB ဆိုင်ရာရာဇဝတ်ရုံးဆိုတာ2003ခုနှစ်ကမှပေါ်ပေါက်လာတာဗာနောက်ပြီးတော့အပီပီဆိုင်ရာရာဇဝတ်ရုံးဥပဒေကအပီပီဆိုင်ရာရာဇဝတ်ရုံး statute ဥပဒေကိုလက်မှတ်ရေးထိုးမှပါလျင်အဲ့ဒီရက်မှတ်ရေးထိုးတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဒါမှမဟုတ်အဲ့ဒီနိုင်ငံရဲ့စစ်သားတွေဒါမှမဟုတ်စစ်ဘုချုပ်တွေကိုအရေးယူနိုင်တာဖြစ်ပါတယ်မြန်မာနိုင်ငံဟာအဲ့ဒီကို international criminal court statute ကိုလုံးဝလက်မထိုးခြင်းမရှိပါဘူးလက်မလည်းထိုးမှာမဟုတ်ပါဘူးဥက္ကဋ္ဌသာအလုပ်လုပ်နေတဲ့အမေရိကန်နိုင်ငံကလည်းမထိုးပါဘူးတရုတ်ကလည်းမထိုးပါဘူးကျွန်တော်အမှန်မှန်မဟုတ်ဆိုရင်ရုရှားကလည်းမထိုးပါဘူးအိန္ဒိယကလည်းမထိုးပါဘူးအစ္စရေးကလည်းမထိုးပါဘူးဟုတ်တော့လေလုံခြုံရေးကောင်စီက refer လုပ်ရင်တော့မထိုးတော့လေ indictment လို့ခေါ်တဲ့အရေးယူမှုတစ်ခုဖြစ်နိုင်တယ်အဲ့ဒါကျွန်တော်သိတဲ့တရားဥပမာတော့ရှိပါလိမ့်မယ်ကျွန်တော်ဦးကျော်ကန္တာကကင်ညာပြောတော့လေကင်ညာကိုကျွန်တော်သိမသိဘူးကျွန်တော်သိတာက South Sudan လို့ခေါ်တဲ့ဟုတ် Sudan
South Sudan ဟုတ်ကဲ့ Omar Besha ဟုတ်ကဲ
့ Omar Besha Omar Besha ဟာကျွန်တော်ပြီးတဲ့လောက်ဆိုရင် Sudan နိုင်ငံဟာ International Criminal Court Statute ကိုထိုးထားတယ်ဆိုတော့လေအဲ့ဒီ International Criminal Court State Prosecutor အဓိကဆွဲကြဘာမှလို့ပြောရင်တော့ဆွဲကြက Argentina နိုင်ငံဟာပါသူကဒီမောင်ဟာ crime against humanity genocide ပါလားမသိဘူးပြလို့နေဆိုပြီးတော့ဆွဲတာကိုကုလသမဂ္ဂလုံခြုံရေးကောင်စီထိတင်တယ်လုံခြုံရေးကောင်စီမှာတင်တော့ဒီဟာကျွန်တော်မှတ်မိတယ်လို့ပြောရမယ်ဆိုလို့ရှိရင်တရုတ်ပြည်သူတပ္ပတနိုင်ငံနဲ့ရုရှားနိုင်ငံကကန့်ကွက်မယ်မပြီးတော့လုံခြုံရေးကောင်စီနဲ့ဆုံးဖြတ်ချက် approval တော့လေခွင့်ပြုချက်ကိုယူပြီးဒီ Mr. Omar El Bashir ကိုဖမ်းဝရန်ထုတ်ပါတယ်အဲ့ဒါလွန်ခဲ့တဲ့6နှစ်9နှစ်ကဘာမှမဖြစ်ဘူးတောင်အာဖရိကနိုင်ငံဟာအဲ့ဒီ ICC International Criminal Court Statute ဥပဒေကိုလက်မှတ်ထိုးထားတာဖြစ်ပါလေ။လွန်ခဲ့တဲ့နှစ်နှစ်လောက်ကတင်ပါလေ။ဒီဘာခေါ်မလဲ။အဲ Omar Besha တောင်အာဖရိကနိုင်ငံတော်တော့ဖမ်းလို့ဆိုပြီးတော့ ICC Prosecutor ကပို့တယ်။ဒီတောင်အာဖရိကတရားသူကြီးကဖမ်းမိဝရန်ကိုထုတ်ဖို့လုပ်နေဆဲဆဲအဲ့လိုမလုပ်နိုင်ခင်မှာ Omar Besha ဟာတောင်အာဖရိကနိုင်ငံထွက်သွားတယ်။အခုရက်ထိလည်းသူအေးချေပဲသူတို့ပြောရင
်
အဲ့တော့ချင်းချင်းပြောပါမယ်ဒီအမှုကလုံခြုံရေးကောင်စီကိုရောက်ဖို့ဟာတရားပုံပုံရင်နှစ်ပုံလောက်ပဲရှိပါတယ်
ဟုတ်ကဲ့ဆရာကျွန်တော်
ရောက်ပြီတိုင်အောင်တရားကျွန်တော်ပြင်ပြပြတယ်တရားပုံတပုံမှာတရားရာဂိန်းနှုံးပေးကြတာကရုရှားနဲ့ပေုတ်ကဗီဒူအာနာနဲ့ပယ်ချမယ်တခြားနိုင်ငံတွေကလည်းပယ်ချမှာဒါလည်းဘလို့မှဒီဥပဒေကြောင်းရာကိုနိုင်ငံရေးသဘောတရားကိုဘလို့မှပြချနိုင်တဲ့ကိစ္စလို့ကျွန်တော်ဆိုချင်ပါတယ
်နောက်တစ်ခုကလူခွင့်ရေးချိုးဖောက်မှုနဲ့နိုင်ငံတကာနိုင်ငံကိုနိုင်ငံရေးအဖွဲ့အစည်းတွေကပြောဆိုဝေဖန်လာကြတဲ့အခါမှာတစ်ဖက်ကဒါနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအကြောင်းပြပြီးတော့ကာကွယ်တတ်တယ်လို့ဆိုရတယ်ဆိုတော့တနည်းအားဖြင့်ပြောရင်နိုင်ငံတကာသတ်မှတ်ထားတဲ့လူခွင့်ရေးစံနဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာစင်ပြန်ရတဲ့သဘောထိတ်တိုက်တွေ့သဘောတွေလည်းတွေ့ရတတ်ပါတယ်အဲ့ဒီသဘောကိုဆရာပဲလို့
အဲ့ဒါကတော့ပြောရင်ကျွန်တော်ပြောတာအလုံးကကျွန်တော်အနေနဲ့ရေရှည်နိုင်ဝက်တနာကြီးကျွန်တော်အခြေချက်ပြောနေပါလေဒီလူခွင့်ရေးနဲ့ခုပြောနေတဲ့အချုပ်အခြာအာဏာပိုင်မှုတော့နိုင်ငံတနေငံရဲ့အချုပ်အခြာနိုင်ငံဆိုတဲ့အယူဆကောပဲအနောက်နိုင်ငံယူဆပဲ Treaty of Westphalia လို့ခေါ်တဲ့1648ခုနှစ် Treaty မှာဒီနိုင်ငံအတွင်းမှာကိုမင်းကိုချင်းတို့တာတခြားပြည်ပနိုင်ငံတွေကဝင်ဆက်ရမလို့ဘူးဆိုတာအဲ့ဒီရေဘူးရအထက်ဒီမတိုင်နိုင်ငံရှိပါလေကျွန်တော်ရေဘူးရအထက်ပြည်ပဆိုင်ရာဥပဒေမှာ1648ခုနှစ်ဥရောပနိုင်ငံတွင်ချုပ်ဆိုတဲ့ Westphalia သာချုပ်ကတင်ပေါ်လာတာဒါပေမဲ့ဒီကုလသမဂ္ဂအတွင်းမှုကြိုတိုင်เนาะဒီဥတ္တတော်ထားလိုက်တာကျွန်တော်မှတ်မိတော့ဆိုဘူထရော့စ်ကာလီနောက်ပြီးတော့ကိုဖီအာနန်သူအလုံးကအချုပ်ချာအာဏာပိုင်ဆိုတာ limitless မဟုတ်ဘူးအကန့်အသတ်မရှိတာမဟုတ်ဘူးကိုယ်နိုင်ငံကိုနည်းနည်းကျွန်တော်ဒီခုနရိုင်းရိုင်းလေးပဲပြောရမှာလေကလေးတငယ်တယောက်ကျွန်တော်မိတ်ဆွေရဲ့ပါလေးတယောက်ကသူ့ရင်ရှိမှာအပေါ်ဆုံးတယ်လေဆက်တော့မင်းဘာလို့အပေါ်ဆုံးတာလဲကျွန်တော်ဆိုတော့သူကပြန်ပြောတာငါအိမ်ငါပေါက်တာနေအိမ်ပေါက်တာမဟုတ်ဘူးတဲ့အဲ့တော့ခုလေနိုင်ငံတွေကငါအိမ်ငါလုတာကျွန်တော်ဘယ်နိုင်ငံရဲ့လို့ဆိုလို့တာမဟုတ်ပါဘူးเนาะအမေရိကန်ပါဝင်ဒီ sovereignty ဆိုတာကိုလိုရင်းပြောတာပဲဒါပေမဲ့ sovereignty ဆိုတာကျွန်တော်မှတ်မိတယ်ဘူထရော့စ်ကာလီလည်းပြောတယ်ကိုဖီအနန်လည်းပြောတယ်ဒီလူမျိုးပြုတ်ပြုံးတပ်ဖြတ်နေတဲ့ရင်းเนาะ genocide လုပ်နေရင် crimes against humanity လုပ်နေရင်ငါနိုင်ငံကိုပြည်တွင်းရေးကိုဝင်မဆွတ်နဲ့ဆိုပြီးတော့အကြောင်းပြချက်နဲ့ပြောလို့မရဘူး။အဲ့ဒါကြောင့်ပဲ RTP ပေါ်လာတာပဲ။အဲ့ဒါကြောင့်ပဲဒီတနည်းအားဖြင့် sovereignty ဆိုတာတိုင်းပြည်ရဲ့အစိုးရဟာကျွန်တော်ရေးပူရအဖြစ်ပြောနေတာပါနော်။ ဒီကကဘာမှာ193နိုင်ငံရှိပါတယ်အနည်းဆုံးပြုသမတာဖွဲ့ဝင်နိုင်ငံအဲ့တော့အစိုးရအတိုင်းအစိုးရအတိုင်းဟာ193နိုင်ငံသလုံးဟာ theory on paper အရတော့ကိုနိုင်ငံသားတွေပေါ်မှာအချုပ်ချာအာဏာတရကိုနိုင်ငံသားတွေကိုကာကွယ်ဖို့ responsibility ရှိတယ်ဆိုပြီးတော့ပြည်ညတညွတ်ထဲ2005ခုနှစ်ကပြောခဲ့တာပါအဲ့ဒီမတိုင်ခင်ကကျွန်တော်ပြောတော့လေကျွန်တော်အနေနဲ့ပညာရှင်တရားဥပဒေပညာရှင်တောင်းနေတဲ့စိတ်ဝင်စားတော့လေလူသားတယောက်အနေနဲ့ကတော့တခါလေကျတော့ I'm skeptical ပြီးတော့တန်တရားနဲ့ပြောပြီးတော့မကောင်းမြင်စိတ်နဲ့ပြောတော့လေပြောတော့လေဒီယူဆဟာ Yugoslavia နဲ့ Rwanda မှာ1995ခုနှစ်ကလူမျိုးပြုတ်ပြုံးကတော့ genocide လုပ်မှုညာလူမျိုးပြုတ်ပြုံးလို့မသုံးနိုင်ဘူးလို့ကျွန်တော်ပြောပြတော့ပြန်သုံးတယ် genocide လုပ်မှုညာကိုကြည့်ပြီးတော့အပြည်ပြည်ဆိုင်ရာအပြင်းဆုံးအဖွဲ့အစည်းဖြစ်တဲ့ကုလသမဂ္ဂကထိပ်သီးခေါင်းဆောင်တွေကတည်ထောင်ခဲ့တာကိုလို့အနောက်နိုင်ငံတွေရဲ့အယူဆလို့တော့ပြောလို့မရဘူး။ဘာလို့လဲဆိုတော့တကဘာလုံးကနိုင်ငံခေါင်းဆောင်တွေကတတိတညွတ်ဖက်လက်မှထိုးတယ်လို့ပြောတာ။ဒါပေမဲ့အဲ့ဒါကိုအကောင့်ထဲပေါ်ခြင်းနဲ့ဆိုရင်တော့လေစာရွက်ပေါ်မှာပဲရှိနေတော့တာမဖြစ်ဘူး။အကောင့်ထဲပေါ်ဖို့ဆိုတာလည်းအပြည်ပြည်ဆိုင်ရာဥပဒေဟာအပြည်ပြည်ဆိုင်ရာနိုင်ငံရေးရဲ့အချင်းအကျအတွင်းအဝန်အဝိုင်းတွင်းကသာရှိတယ်။ဒီ design ရလေပတ်ချင်းလေရတာမလို့ဒီကိစ္စကလည်းအမတန်ကိုပဲအဲမျိုးလေနေလေးနဲ့ပြောလို့ရတဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်အဲ
့
တော့ဦးကျော်တန်တာမေးတဲ့မေးခွန်းတချို့ကိုကျွန်တော်အနည်းဆုံးတော့ပေါ်ပတ်ပြီးဖြည့်ပြီးတော့ဒီခါမှလည်းတိုက်ရိုက်ဖြည့်ပြီးတော့ကျွန်တော်ထင်ပါတယ်ဟု
တ်ကဲ့ဆရာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါသေးတယ်မြန်မာစစ်တပ်ကဘင်္ဂလားဒေ့ရှ်နေဆက်မှာ mobilize လုပ်ရတပ်ဖွဲ့ချထားတာကိုဟိုဘက်ကကန့်ကွက်တယ်ဆိုတော့ကိုယ်နိုင်ငံရဲ့နေနမိတ်မှာကိုယ့်အကိုခြံစည်းရိုးလုံခြုံလုပ်တယ်နောက်ပြီးတော့အိမ်မှာအဲ့ကစစ်တပ်တွေကိုဘက်မှာထားတယ်ဒီကိစ္စဟာတစ်ဖက်နိုင်ငံကကန့်ကွက်တယ်နဲ့ပတ်သက်ပြီးတော့ကနိုင်ငံတကာဥပဒေသဘောအရပဲလို့ပြောလို့ပါလ
ဲကျွန်တော်အဲ့လားတော့တစ်ဖက်နိုင်ငံဆိုတာဘင်္ဂလားဒေ့ရှ်အစိုးရကန့်ကွက်တယ်ပြောတာလား
ဟုတ်တယ
်အဲ့လားကိုဘယ်တော့မှပါလိုက်တာကျွန်တော်မသိလောက်ပါဘူးနှခါပြန်ပြောပါမယ်ကျွန်တော်မသိပါဘူးဒီကန့်ကွက်တယ်စစ်တပ်ချတယ်ကန့်ကွက်တယ်တကယ်လားဥကြောတန်တာပြောမှကျွန်တော်အခုကြားပါလဲဒါပေမဲ့အဲ့လိုပြောရရင်အခုခါတိုင်းဘလောက်ခါတိုင်းလည်းရှိမှာပဲဒါကခါတိုင်းလည်းဘာလို့တိုးချလဲဒါရှင်းနေတာပဲအခုဒီလိုဒင်ဂါလီပြိုဝင်ကြမတုံးရဘူးဆိုတဲ့စကားကိုသုံးပြီเนาะဒါမို့လို့မြန်မာနိုင်ငံတွင်းနေထိုင်ရေးဒီအစ္စလာမ်ဘာသာကိုးကွယ်သူများဟိုဘက်ကတိန်းနဲ့ချီပြီးတော့ဒါတန်ရှင်တော့ရှိတော့မြန်မာနိုင်ငံဘက်ကအစိုးရဘက်ကစစ်တပ်ချလာတာတော့ဒါဆရာဦးကျော်တန်တာပြောတယ်လို့ပဲဒါသူ့ရဲ့ချုပ်ချာအာဏာပိုင်အတွက်မှရှိတာပဲစစ်တပ်ကိုချလာစစ်တိုက်ဖို့လည်းချလာမဟုတ်ဘူးကျွန်တော်ပြတာဒီအဝင်အထွက်ကိုကာကွယ်ဖို့ချလာတယ်ဖြစ်ပါလိမ့်မယ်စစ်တပ်ချတာဘာရွေချက်နဲ့ချလာလဲအီဂျစ်နိုင်ငံမှာခုန69ခုနှစ်စစ်ပွဲကိုပြောရင်စစ်တပ်တွေအများကြီးချတယ်ချရုံနဲ့မကပြန်ပြေးရေးတပ်ဖွဲ့တွေကိုထုတ်ပေးထွက်ခိုင်းတယ်ဆိုတော့ဒါကအီဂျစ်မှာတိုက်ဖို့ရွေချက်မရှိတော့မှတိုက်ဖို့ရွေချက်ရှိတဲ့ကျုံ့ဝါချက်တွေကိုအီဂျစ်သမ္မတနာဆာဒါအဲ့ဒါကိုပြန်ပြောနေတာပါတခြားနိုင်ငံကဖြစ်တဲ့ကိုပြောတာပါဘာမှပြင်းနဲ့တူတယ်လို့လုံးဝမဆိုလိုတာပါမဟုတ်ပါဘူးပြောလို့ဒီလိုဒီလိုရအောင်စတိုက်ကြတယ်အဲ့တော့အဲ့လိုအခြေအနေမျိုးလုံးဝမဟုတ်ဘူးဗမာနဲ့ပြင်လာတဲ့ရှာလုံးဝမဟုတ်ဘူးအဲ့တော့ခုကြောတန်တာမေးတဲ့နေကုန်းကိုဖြစ်ရင်ဒါဒီတစ်ခါတော့ဗမာနိုင်ငံအစိုးရရဲ့ကိုယ်နေစားမှာစစ်တပ်ချမှုတုံ့ပြန်ကုမြင့်မှုဆိုတာကအခြေအနေကလောက်တာကိုမှန်ပါတယ်သူတို့ကန့်ကွက်တာလားသူတို့ဘာသာကန့်ကွက်တာပေါ့ဒါမှမဟုတ်မြန်မာနိုင်ငံမှာဒီဆိုင်ရာဥပဒေရကိုပဲကိုယ်နေစားမှာဒါလင်းစစ်တပ်တုံ့ချဲ့ချမြင်တာအလုံးစုံကြီးကိုပို့လုံးကြီးရတဲ့ပို့ပြီးလောက်ဆောင်မှုဒါဟာတော့ဒီဒီဆိုင်ဥပဒေရနည်းလေးလုံးလိုရတယ်ဖြစ်တော့လို့ကျွန်တော်ဖြေချင်ပါတယ
်ဦးကျော်စံတရမြန်မာအေတုံတက်ချက်ကနာဆင်ခဲ့ကြတာဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုခါမှာတော့ဒီတစ်ပတ်စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါဒေါက်တာရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုက ချူတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေချူတင်ပေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေး live season ကကြိုဆိုပါရစေရှင်။
တော်တာရှင်နေနေစနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။ထိုင်းလေလံစီစဉ်နေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားကစားခဏကိုတင်ဆက်ပေးကြပါမယ်။ကိုရင်နိုင်တင်ဆက်ထားအခုနာဆင်ပါရှင်။
ကျွန်တော်ဂျန်နိုင်ပါ VOA ရဲ့အပတ်စဉ်အောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Manchester United နဲ့ Liverpool တို့ရဲ့ဒီတစ်ပတ် Premier League ပွဲစဉ်မှာတော့ Rashford ရဲ့ဂိုးတွေနဲ့ Man U ကအနိုင်ရသွားပါတယ်။2018ကမ္ဘာဖလားဘောလုံးပွဲမှာဘောလုံးဂိုးစီးတဲ့ဝင်ဝင်ဆိုတာကိုစောင့်ကြည့်တဲ့ Goal Line Technology ကိုအသုံးပြုမယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်။ Florida မှာကျင်းပတဲ့ Wolfsburg ကောက်သီးပြိုင်ပွဲမှာတော့ England က Paul Casey အနိုင်ရပြီးတော့ Tiger Woods လည်းလက်စွမ်းပြခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဥရောပကဘောလုံးသတင်းတွေနဲ့စရမယ်ဆိုရင်အင်္ဂလန်ပရီးမီးယားလိဂ်မှာတော့ပြိုင်ဆိုင်မှုအပြင်းထန်ဆုံးနှစ်သင်းဖြစ်တဲ့ Manchester United နဲ့ Liverpool တို့ဒီတစ်ပတ်မှာတွေ့ခဲ့ကြပါတယ်။မယူသင်းရဲ့ Old Trafford မှာဒီတစ်ချိန်ကစားကြတာမှာထူးခြားတာကတော့ဘောလုံးကျင်းကျင်သူတို့ချို့အပါဝင်လောင်းကြီးဒိုင်းတွေကပါအင်ရှင်မယူအစားတိုက်စစ်အားကောင်းနေတဲ့လူဦးအသင်းကိုနိုင်မယ်ဆိုပြီးတော့ထင်ကြီးပေးနေကြတာဖြစ်ပါတယ်။ဒီဘက်မှာလေဘူးကကစားကွက်ကိုထိန်းချုပ်ပြီးဖိကစားခဲ့ပေမဲ့ဂိုးရသွားတာကအင်ရှင်မန်ယူအသင်းမှာ14မိနစ်မှာနောက်ကနေကိုသမားကန်တင်ပေးလိုက်တာကိုလူကာကူခေါင်းတိုက်ချပေးခဲ့ပြီးတော့မန်ယူတိုက်စစ်မှုမာကတ်စ်ရက်ရှ်ရုတ်ကသွင်းခဲ့တာဖြစ်ပါတယ်24မိနစ်မှာတော့ရက်ရှ်ရုတ်ကပဲမန်ယူအတွက်ဒုတိယဂိုးကိုသွင်းခဲ့တာကြောင့်ပထမပိုင်းမှာမန်ယူက2ဂိုးကိုမရှိနဲ့နိုင်နေတာပါဒုတိယပိုင်းကစားပြီး66မိနစ်မှာတော့မန်ယူနောက်တန်းလူပါရီကကိုဂိုးကိုသွင်းခဲ့လို့2ဂိုးတကိုးဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာကိုထပ်မသွင်းနိုင်တော့ပဲမယူကနောက်ဆုံးမှာ2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်မယူနီးပြမော်ရီညိုကတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီ
း3 points is very important perfect performance
တုံးမကတိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့ကစားတာကောင်းတယ်လို့ပဲပြောချင်ပါတယ်ကောင်းတယ်လို့ပြောတာကပွဲရဲ့အခြေအနေနဲ့ပတ်သက်ပြီးပြောတာပါပထမပိုင်းမှာကျွန်တော်တို့အနေနဲ့ဂိုးသွင်းနိုင်ဖို့အတွက်ရဲရဲအတင်းတင်းနဲ့အတင်းဝင်အတွင်းထွက်ခက်မြန်မြန်ကစားဖို့အခွင့်အရေးရခဲ့ပါတယ်နောက်တစ်ခုကတော့မာတာလီထဲမှာကန်တဲ့ဂိုးသာဝင်လိုက်ရင်ပို့ပြီးတော့ကောင်းသွားမှာပါဒုတိယပိုင်းကတော့လီဗာပူးကပွဲကိုပို့ပြီးထိန်းချုပ်နိုင်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ဒါကိုထိန်းထားနိုင်ခဲ့ပါတယ
်ဇေဦးနီးပြရာဂင်ကလော့ကလည်းသူ့အသင်းမရှုံးသင့်ဘူးဆိုပြီးတော့ပြောပါတယ
် I think we when it's in the end the draw then nobody could have a big argument about that
တကယ်လို့တည်နေပွဲပြီးသွားမယ်ဆိုရင်လည်းအားလုံးကလက်ခံကြမှာပါပေးလိုက်ရတဲ့ဂိုးတွေကတော့မပေးသင့်ပါဘူးကစားသမားတယောက်တည်းလွတ်ထားလို့မရပါဘူး။ပြီးတော့လူကာကူနဲ့ခေါင်းရှင်တိုင်လည်းခေါင်းဥဖို့လိုပါလေ။ဒါကိုလူတိုင်းလည်းသိပါတယ်။လေ့ကျင့်တာတော့လေ့ကျင့်တာပဲ။ဒါပေမဲ့ဒါကိုမခုခံနိုင်တော့သူတို့ကဒီကနေ့နှစ်ဂိုးသွင်းသွားတယ်။အဲ့ဒါကလွင်ရင်ကျွန်တော်အနေနဲ့သူတို့ကိုအတော်လေးကိုဒုက္ခပေးနိုင်ခဲ့တယ်
။မန်ယူကလီဗာပူးကိုနိုင်လိုက်တဲ့အတွက်အဖိုးရန်သုံးမှတ်ယူနိုင်ခဲ့တဲ့အပြင်ပရီးမီးယားလိဂ်ရာသီပြီးဖို့ရှစ်ပွဲအလိုမှာတော့မဟာပြိုင်ပွဲကြီးလီဗာပူးကို၅မှတ်ဖြတ်ပြီးတော့ဒုတိယနေရာမှာရပ်တည်နေပါတယ်ခင်ဗျာ။ဒီတစ်ပတ်ကျန်တဲ့ပွဲစဉ်တွေမှာတော့ရှယ်စီကခရစ္စတိုဖယ်လစ်ကို2ဂိုးတကိုးညူကာဆယ်ကဆောက်သမ်တန်ကို3ဂိုးကိုမရှိလက်စတာကဝက်စ်ဘရောင်းကို4ဂိုးတကိုးနဲ့နိုင်ပြီးတော့အာစနယ်ကလည်းဝတ်ဖူကို3ဂိုးကိုမရှိနဲ့နိုင်ရသွားပါတယ်ခင်ဗျာရုရှားနိုင်ငံမှာကျင်းပမယ့်2018ကမ္ဘာဖလားဘောလုံးပွဲမှာတော့ Goal Line Technology နည်းပညာကိုအသုံးပြုသွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်ဘောလုံးဂိုးတဲ့ဝင်ဝင်ဆိုတာကိုကြည့်တဲ့ဒီ Goal Line Technology ကိုဒိုင်းလေးကိုအကူအညီပေးဖို့နဲ့အငင်းဖွားစရာတွေမဖြစ်ဖို့အတွက်အသုံးပြုသွားမှာဖြစ်ပါတယ်။ဒီ Goal Line Technology ကို2012 FIFA ကမ္ဘာကလပ်ပြိုင်ပွဲမှာစတင်အသုံးပြုလာခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစပြီးတော့နိုင်ငံတကာပြိုင်ပွဲတွေအတော်များများမှာသုံးလာနေသလိုသိမ့်မကြသေးခင်ကစပြီးတော့လည်း Premier League တို့ German Bundesliga ပြိုင်ပွဲတွေမှာလည်းသုံးနေတာဖြစ်ပါတယ်။ဒီနည်းပညာကိုသုံးတဲ့အတွက်2010ကမ္ဘာဖလားတုန်းကအင်္ဂလန်နဲ့ Germany ပွဲမှာတုန်းကလိုအငင်းဖွားစရာအခြေအနေမျိုးတွေထပ်မဖြစ်နိုင်အောင်တားဆီးနိုင်မယ်ဆိုပြီးတော့ဘောလုံးအာဏာပိုင်တွေကမျောလင့်နေကြပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း FIFA ကမ္ဘာဘောလုံးဖွဲ့ချုပ်က2018ကမ္ဘာဖလားမှာ VAR ဗီဒီယိုနည်းပညာစနစ်ကိုအသုံးပြုဖို့ဆုံးဖြတ်ခဲ့ပါသေးတယ်ခင်ဗျာအီတလီဘက်မှာတော့ Fiorentina သင်္ကောင်းဆောင်ဟောင်း David Astori ရဲ့ဇာပနာကိုပြီးခဲ့တဲ့ခြားသပတေးနေ့က Florence မြို့မှာပြုလုပ်ခဲ့ပါတယ် ဖီယိုရင်တီနာအသင်းသားတွေအပြင်ပြည်သက်တွေထောင်ထဲချီတက်ရောက်ခဲ့ပြီးတော့သူတို့အသင်းရဲ့အသင်းကောင်းဆောင်ဟောင်းကိုနောက်ဆုံးအချိန်အနေနဲ့ဂါရာဖြူနှုတ်ဆက်ခဲ့ကြပါတယ်။ဒါပြင်အီတလီကိုသမားဘူဖွန်နောက်တန်းလူကီယယ်လီနီအီတလီအသင်းကောင်းဆောင်ဟောင်းတော်တီအပါဝင် AC မီလန်နဲ့နယ်သာလန်တိုက်စစ်မှုဗန်ဘတ်စတင်တို့လည်းဒီခန်းနာကိုတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ပြင်းထန်နိုင်ငံမှာတော့လီယွန်အသင်းဥက္ကဋ္ဌရောင်မီရှယ်အိုလော့စ်ရဲ့တွေ့တယ်လူမှုကွန်ရက်ပေါ်ကအဖြူမူတွေနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့သတင်းတောက်တွေဟာလီယွန်အသင်းရဲ့သတင်းသာရှင်းလင်းပွဲကိုမတက်ရောက်ပဲတပိတ်မောက်ခဲ့ကြပါတယ်ခင်ဗျာ။ဂျပန်နိုင်ငံဘက်မှာတော့ဒီတစ်ပတ်ကစားတဲ့ဂျေလီအမပေးဘောလုံးပွဲရဲ့ကာရှိဝါရေးဆိုးနဲ့စရီဇိုအိုဆာကာတို့ရဲ့ပွဲကိုဒိုင်ကရပ်ပစ်ခဲ့ရပါတယ်။အိုဆာကာအသင်းကတောင်ကိုရီးယားကိုသမားကင်ဂျေဟွန်ကိုကာရှိဝါပရိသတ်တွေကလူမျိုးရေးစော်ကားတဲ့အတုံးနှုံးတွေနဲ့အမျိုးမျိုးအနောက်ရှက်ပေးခဲ့တာကိုသူကဒိုင်ကိုအကြောင်းကြားခဲ့တာကြောင့်ဒိုင်ကပွဲကိုရပ်ပစ်ခဲ့တာပါ။ကာရှိဝါအသင်းသားတို့ကသူတို့ပရိသတ်တွေကိုတောင်းပန်ခဲ့တာကြောင့်နောက်ပိုင်းမှာပွဲကိုပြန်ဆပြီးတော့တစ်ဖက်တစ်ကိုယ်စီနဲ့အဆုံးသတ်သွားခဲ့ပါတယ်ခင်ဗျာ။ American ပြည်တော်စု Florida ပြည်နယ်မှာတနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ Valspar ကောက်သီးပြိုင်ပွဲမှာတော့အင်္ဂလန်က Paul Casey အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ပေါ်ကေစီကနောက်ဆုံးနေ့မှာ65ချက်နဲ့စုစုပေါင်းသတ်မှတ်ရိုက်ချက်ထက်10ချက်ရှော့ရိုက်ပြီးတော့294ချက်နဲ့ချန်ပီယံဖြစ်သွားတာပါ။အမေရိကန်ကနာမည်ကြီး Tiger Woods လည်းဒီပွဲမှာလက်စွမ်းပြခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးနေ့မှာ80ပဲရိုက်နိုင်ခဲ့တဲ့အတွက်ပူးတွဲဒုတိယပဲရခဲ့တာပါ။ Tiger Woods ကတော့ဒီပွဲအနိုင်မရပေမဲ့လည်းသူကစားတာကိုချိန်ရတယ်လို့ပြောပါတယ်။သူ့အနေနဲ့ကစားတာအဆင်ပြေပြီးတော့တတ်တောင်းတသာရှိကြောင်းတပတ်လုံးလုံးလဲကောင်းကောင်းကစားနိုင်ခဲ့လို့သူ့ရဲ့ကစားပုံကိုချိန်ရမိတယ်လို့ Tiger Woods ကပြောပါတယ်။အခုလို Tiger Woods လက်စွမ်းပြနိုင်ခဲ့တာကြောင့်သူ့အနေနဲ့အောင်မြင်မှုတွေကိုတကြော့ပြန်ရတော့မလားဆိုပြီးတော့လဲမျှော်လင့်ချက်တွေရှိလာနေပါတယ်ခင်ဗျာ
ခွေနဲ့တင်ဆက်ထားတဲ့အပတ်စဉ်အားစားခဏကိုနားဆင်ကြကြတာဖြစ်ပါတယ် VOA ရဲ့ဗုဒ္ဓဘာသာညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုတ်လင်းပေးနေပါတယ်ရှင်ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကွာလွန်ဦးကကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်သူကစာတင်ကြောင်းတွေမှာတနက်ပြစ်မှုတွေဖြစ်ပွားနေတဲ့ပေါ် Congress တို့တော်ကထိထိရရဆောင်ရွက်နိုင်ခြင်းမရှိဘူးဆိုပြီးကန့်ကွက်တဲ့အနေနဲ့ရော Florida မှာဖြစ်ပွားခဲ့တဲ့နောက်ဆုံးပြစ်ခတ်မှုကိုအောက်မေ့တဲ့အနေနဲ့ရောနိုင်ငံတော်ကထောင်ထောင်ချီတဲ့ကျောင်းသားတွေနဲ့ဆရာတွေဒီကနေ့ကြီးတဲ့ဆန္ဒပြကြပါတယ်။ဆန္ဒပြပွဲတွေအတွင်းမှာတော့ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas ထက်တန်းကြောင့်မှာ February 14ရက်နေ့တုန်းကပြစ်ခတ်မှုတွင်သွေးဆုံးသွားတဲ့လူအရေအတွက်ကိုရည်စုပြီး18မိနစ်ကြာလမ်းလျှောက်ခဲ့ကြတာပါ။ရုရှားထောင်လိုင်းရေးဟောင်းနဲ့သမီးဖြစ်သူတို့အာယုံကြောထိခိုက်စေတဲ့ဒါရုစိတ်တက်ခံရတဲ့ကိစ္စအတွက်ဖြစ်ရှင်းချက်ပေးဖို့တောင်းဆိုချက်ကိုရုရှားဘက်ကဖယ်ချလိုက်ပြီးတဲ့နောက်မှာပဲလက်တုံ့ပြန်တဲ့အနေနဲ့ရုရှားသံတမန်23ရက်ကိုနှင်ထုတ်ဖို့ဗြိတိန်နိုင်ငံကကြေညာလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရုရှားဆိုရတာဝန်ရှိသူတွေနှိစက်သူတွေပေါ်စီးပွားရေးအရာစိတ်ကြညာရောက်စေတဲ့အစီအစဉ်တစ်ရက်အဖြစ်ဝန်ကြီးချုပ်ထရီဇာမေအောက်လွှတ်တော်မှာဒီကနေ့ကြေညာရမှာတော့လန်ဒန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုတင်းစီထိန်းချုပ်ဖို့ရုရှားနိုင်ငံကလူပုဂ္ဂိုလ်တချို့ကိုပြည်ဝင်ဗီဇာမပေးဖို့ကန့်သတ်ချက်တွေလည်းပါဝင်ခဲ့ပါတယ်။အမေရိကန်ပြည်သူစုပင်ဆယ်ဗေးနီးယားပြည်နယ်ကိုစားပြုအောက်လွှတ်တော်အမှတ်နေရာအတွက်ထူးရွေးကောက်ပွဲတစ်ရက်ကျင်းပရမှာအတက်ကဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းကကပ်ပြီးအနိုင်ရတဲ့အကြောင်းဒီကနေ့ပဲကြေညာပါတယ်။ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကော်နာလမ်မင်းညားကမဲရီထွက်ပြီးချိန်ထိမဲ900လောက်နဲ့ကပ်ပြီးအသာရနေတဲ့အတွက်အနိုင်ရှုံးမဲရက်လက်အတိအကျကိုတော့တရားဝင်မကြေညာနိုင်သေးပဲဖြစ်နေပါတယ်။စကြောလာရဲ့အဆက်နဲ့တွင်းနေကြီးလိုအာကာသရဲ့နည်းနည်းစမ်းကျင်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှ်ယူဘဗီရပညာရှင်စတီဖင်ဟော့ကင်းဒီကနေ့ပဲကွယ်လွန်သွားပါပြီ။ဆယ်စုနှစ်နဲ့ချီသင်္ချာပညာပို့ချနေထိုင်ခဲ့ရာဗြိတိနိုင်ငံကင်းဘရစ်မြို့ကနေမှငြင်းငြင်းချမ်းချမ်းနဲ့တည်ဆုံသွားတဲ့အကြောင်းမိသားစုပြောခွင့်ရကပြောဆိုခဲ့ပါတယ်။
တဲ့င်းကြီးချုပ်ကိုကွာလွန်ဦးကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်ကျွန်မအီသန်စမရှင် View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခုနိုင်အထိလိုင်းဒိုမီတာ2440 4850ပြင်လိုင်းလမီတာ190ဒုကနေလည်းတိုက်ရိုက်ဖန်ယူနာဆင်နေပါတယ် View ကိုနားဆင်သူအားလုံးကိုထူးပေးကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.